ဒီနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတော်သလင်းလာဇန်5ရက်2022ခု6လပိုင်း10ရက်တောက်ကြနေ့ညချမ်းခါကာလမှာစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမောရက်ကွာတစ္ဆာရွှေစီကျောင်းတိုက်တွင်မှာဘုဖုံးတို့38ဖြာမင်္ဂလာတရားဒေသနာတော်များဟုတ်လာခဲ့တာဒီနေ့မင်္ဂလာတရားတော်အပိုင်း24ရောက်လာပြီเนาะကာရဝေါသနိဝါဒေါသတန်တုဋ္ဌိသကတိညုတာကာလေနဓမ္မတဝနံဧတံမင်္ဂလမုဒ္ဓမံတဲ့ဒီနေ့ကာလေနဓမ္မတဝနမင်္ဂလာကောင်းကျိုးဆင့်ပွားမြတ်တရားနာကြားမပြတ်ပေလို့ဆရာကြီးတကုတ်ဦးထွန်းမြင့်ကအဲ့လိုလေးရေးတယ်နော်အသက်ကုံဝါကိုထက်ကြီးကစိကခါစားယူသေးသေးမာနတကုံကုံမကြွနဲ့ကိုကိုနှိမ့်ချအမြဲနေလောဘအပူလိုမလိုက်နဲ့ကိုထိုက်တာနဲ့ကျင်နဲ့လေကိုပေါ်ပြူဘူးသူကျေးဇူးအထူးတည်တတ်စေကောင်းကျိုးရှင်ပွားမြတ်တရားနာကြားမပြတ်ပေအဲ့ဒါမှဗုဒ္ဓဘာသာကဗ္ဗမင်္ဂလာတွေကောင်းတယ်နော်တော့ဒီကနေ့တင့်တင့်လျောက်ပတ်တဲ့အချိန်မှာတရားဒေသနာများကိုနာယူကျင့်ကြုံမှတ်သားကြရခြင်းဟာလည်းပဲပစ္စုပန်တန်တရားနှစ်ဖြွားကြီးပွားချောင်းကိုဖြစ်ပွားစေတဲ့လို့မင်္ဂလာတရားဖြစ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့နာယူကြမယ်ပေါ့နော်အဲ့ဒါဘုံဘုံတို့ကောင်းကျိုးရှင်ပွားမြတ်တရားနာကြားမပြတ်ပြီတဲ့အတိတ်ပဲလေးတွေတလုံးချင်းစဉ်းစားကြည့်ပေါ့နော်ကောင်းကျိုးရှင်ပွားမြတ်တရားတဲ့ချမ်းသာဒုက္ခအမျိုးမျိုးကောင်းကျိုးအမျိုးမျိုးကိုဆက်ပြီးတော့ဖြစ်ပွားသွားစေတဲ့လို့အကြောင်းအကျိုးဆက်ပြီးတော့ဖြစ်ပွားသွားစေတဲ့လို့ကောင်းကျိုးရှင်ပွားမြတ်တရားဒီလိုလေးရေးတယ်နော်အဲ့ဒါဘုန်းဘုန်းတို့မြတ်စွာဘုရားကတရားဒေသနာများကိုနာယူကြည်ညိုခြင်းအဖြစ်အကျိုးကျေးဇူး၅မျိုးရနိုင်တယ်လို့အင်္ဂုတ္တပါဠိတော်ထဲမှာမြတ်စွာဘုရားဟောတယ်အဲ့ဒါကိုသဗေကံစရောဘုရားကြီးကမကြားဘူးကြားဘူးစင်တုံယုံမှဖြောက်တတ်ယူဖြောင်းမဲ့လျက်စိတ်သက်ကြည်လင်ကြိုးငားအင်လိုလျင်တရားနာတဲ့အကျိုးငါးပါးကိုလိုချင်တယ်ဆိုရင်တရားနာတဲ့အဲ့ဒီအကျိုးငါးပါးကဘာလဲဆိုတော့မကြာဘူးသေးတာကိုကြားရတယ်အဲ့တော့စိတ်ထဲမှာမဖြစ်ဘူးသေးတဲ့အတွေ့အမြင်တွေကုသိုလ်ကောင်းမှုတွေဖြစ်ရတယ်ပေါ့နော်မကြာဘူးကြာပြီးတော့ကြာဘူးစင်တော့ကိုကြားဘူးပြီးသားတရားဒေသနာတွေဟာစိတ်ထဲမှာဉာဏ်ထဲမှာပို့ပြီးတော့ရှင်းလင်းသွားတယ်။စင်ကြယ်သွားတယ်၊တန်ရှင်းသွားတယ်။မကြားဘူးကြားဘူးစင်တုံ၊ယုံမှားဖြောက်တတ်။ကိုစိတ်ထဲမှာတစ်ခါတလေမှာမဝေခွဲနိုင်လို့သို့လောသို့လောတွေးတော်ရတဲ့သူတော်ကောင်းတရားနဲ့ပတ်သက်ပြီးတော့စိတ်ထဲမှာပုထုသင်တဘာဝတန်တရားတွေဆိုတာဖြစ်တတ်တယ်နော်။အဲ့လိုယုံမှတန်တဲ့ရတွေကိုလည်းပဲတရားဒေသနာများကိုနာယူခြင်းအဖြစ်ပြေပြောက်သွားစေတတ်တယ်တဲ့ဒါလည်းပဲအလွန်မမိုးစရာကောင်းတဲ့အကျိုးကျေးဇူးပေါ့ဟုတ်လားမကြာဘူးကြာဘူးစင်တုံယုံမှဖြောက်တတ်ယူဖြောက်မှတ်လျက်ကိုယ့်ရဲ့အယူကိုယ့်ရဲ့အတွေ့ကိုယ့်ရဲ့အမြင်တွေဟာအလွန်တရာမှမှန်ကန်ဖြောင့်ဆင်းသွားနိုင်တယ်မဖြောင့်မတ်တဲ့သဘောလေးတွေကိုယ်ကောင်းနေတဲ့သဘောလေးတွေပြောင်းပြီးတော့နော်အယူဝါဒနဲ့ပတ်သက်ပြီးတော့နော်တဏ္ဍာဒိဋ္ဌိဆိုတာကအလွန်တန်ဖိုးရှိတဲ့အခြေခံကြာသောကုသိုလ်ကောင်းမှုကြီးပဲလေအဲ့ဒီအယူဝါဒတွေဖြောင့်သွားနိုင်တယ်မတ်သွားနိုင်တယ်တရားနာခြင်းအဖြစ်မကြာဘူးကြာဘူးစင်တုံယုံမှဖြောင့်တတ်ယူဖြောင့်မတ်လျက်စိတ်သက်ကြည်လင်လောဘကြောင့်သော၎င်းဒေါသကြောင့်သော၎င်းမာနအိတ်တမစ္စရိယအစရှိတဲ့အညစ်အကြေးတမျိုးမျိုးကြောင့်ကိုယ့်ရဲ့စိတ်ကလေးညစ်နေတာနွမ်းနေတာတွေအခါအားလျော်စွာရှိတတ်တယ်။အဲ့လိုစိတ်တွေညစ်နွမ်းနေတယ်ဆိုလို့ရှိရင် အဲ့ဒီစိတ်တက်ကလေးကြည်လင်သွားဖို့တန့်ရှင်းသွားဖို့တရားဒေသနာကိုနာယူခြင်းအဖြင့်အဲ့ဒီကောင်းမြတ်တဲ့အကျိုးအာနိသင်ကိုရနိုင်တယ်ပေါ့ကိုယ်စိတ်တက်ကြည်လင်တန့်ရှင်းနိုင်တယ်အဲ့ဒီအကျိုးကျေးဇူးငါးမျိုးကိုလိုချင်နေဆိုရင်ဆိုလိုရည်တရားနာတဲ့ဒါမျိုးဆိုပါဗျာတရားနာယူခြင်းအဖြင့်ရရှိမယ်အကျိုးကျေးဇူးပြောတယ်နော်တရားဒီကာလေးနဲ့ဓမ္မတဝနာတရားဒေသနာများကို နော်နာယူခြင်းညိုခြင်းဟာမင်္ဂလာလို့အကျိုးကျေးဇူးများလုံးလို့မင်္ဂလာလို့ပြောတာ။ဟုတ်တရားနာယူခြင်းအဖြင့်ပြစုပန်အကျိုးစီးပွားတန်တရားအကျိုးစီးပွားအလွန်တရာမှကြီးကြီးမားမားဖြစ်ထွန်းစေတယ်ဆိုတာညံနေရှင်ပြီးတော့တွေးကြည့်မယ်ဆိုရင်သိတာပါလေ။ဟုတ်လား။ဘုန်းတို့တောကပရိဒေဝါတွေဖြစ်နေတဲ့အခါမျိုးမှာနာမယ်ဆိုရင်တောကပရိဒေဝါပျောက်သွားတာရှိတယ်။ ဟုတ်လားကိုယ့်ရဲ့အတိအမြင်တွေစင်ကြယ်ပြီးတော့ကိုယ်စိတ်ထဲမှာယုံကြည်မှုတတ်တာခွန်အားတတိသမารိပညာဝရိယအစရှိတဲ့မြင့်မြတ်တဲ့ခွန်အားတွေတိုးလာပြီးတော့ကောင်းတာတွေကိုပို့ပြီးတော့တိုးပြီးတော့လှုပ်ဖြစ်သွားလို့ပြစုပံဟောတန်တရာရောများစွာအကျိုးစီးပွားတွေကိုတရားနာကြခြင်းအဖြစ်ဖြစ်ပေါ်စေနိုင်တယ်ဆိုတာလက်တွေ့ကိုယ့်ရဲ့ဘဝဖြတ်သန်းခဲ့တဲ့အနေအထားလေးတွေကိုကြည်ခြင်းအဖြစ်လည်းပ တရာတရားတိုးလာလို့ရှင်ဝရိယတိုးတယ်စူးစမ်းအထုံမှုဝရိယတိုးရင်တတိတိုးတယ်တတိတိုးရင်တမာတိတိုးတယ်တမာတိတိုးရင်ဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိမြင်နားလည်မှုလို့ဆိုတဲ့ပညာတရားတွေလည်းတိုးလာတယ်ပေါ့အလွန်ကောင်းမြတ်တဲ့တိုးတက်မှုတွေလို့လည်းဆိုနိုင်တယ်ပေါ့အဲ့ဒါတွေတိုးပြီဆိုလို့ရှင်အနာဂတ်မှာလည်းပဲကောင်းတာတွေကြီးအများကြီးဖြစ်လာကြအကြောင်းမရှိဘူးလားရှိတယ်ဒါလို့အကျိုးကျေးဇူးတွေများလွန်းလို့တရားနာခြင်းကိုမြတ်စွာဘုရားကသူလည်းပဲမင်္ဂလာတရားလို့ဟောတာ။အဲ့ဒါလို့ဆိုရင်ကာလေနဓမ္မတဝနာနော်ကာလေနလျောပတ်တဲ့အချိန်မှာတင့်တော်တဲ့အချိန်မှာတရားနာရမယ်ဆိုတော့တင့်တော်တာကဘယ်အချိန်နုံဘယ်အချိန်တရားကနာရမှာတော့စဉ်းစားတရားလေးတော့ရှိတာပေါ့နော်။ဆရာကြီးတကုံအထွတ်မြတ်ကတော့ကာလေနအာရသူကဘယ်လိုရေးထားတော့ကောင်းကျိုးရှင်ဘွားမြတ်တရားနာကြားမပြတ်ပေအကြမ်းပြတ်ဆိုတော့သူကတော့အမြဲတမ်းလိုလိုနာလို့ပြောတာပဲအဲ့ဒါတော့အကောင်းဆုံးပဲအောင်စဘုမနုရဲ့စိတ်တွေကမိဝေချိတ်မှာဆိုတဲ့စကားလေးရှိတယ်ဟုတ်လားတရားဒေသနာနဲ့ကင်းနေလို့ရှင်စိတ်တွေကရှိုင်းသွားတာစိတ်တွေကညစ်နွမ်းသွားတာတွေများနော်တရားလေးနဲ့အမြဲတမ်းတွေ့ထိနေမှဒီစိတ်ကလေးကိုတရားဓမ္မကအမြဲတမ်းဆုံးမနေတယ်လို့မျိုးအဲ့လိုအခြေအနေမျိုးလေးမှဘုမနုကပို့ပြီးတော့အဆင်ပြေတာဒါကြောင့်နာကြားမပြတ်ပေဆိုတာမပြတ်မပြတ်တရားဒေသနာကိုနာယူနိုင်ဖို့လိုမယ်ပေါ့အထူးသဖြင့်ဘယ်လိုအချိန်မှာအကြီးတကြီးတရားနာသင့်တယ်လဲတောကပရိဒေဝတွေနှိပ်ဆက်လို့နော်စိတ်ထဲမှာပူလို့လောင်းလို့တကယ်ကိုပဲဟိုလူနာတွေရဲ့ရှုထောင့်ကကြည့်မယ်ဆိုရင်အရေးပေါ်လူနာလူမျိုးပေါ့ဒီလိုလူတွေဟာပို့ပြီးတော့တရားကိုအကြီးတကြီးနာယူသင့်တယ်လို့ထင်တယ်ဘုဘုံတို့ယောဂဖြစ်တာချင်းတွင်တောင်းတမနာရာရှိယောဂာနဲ့အရေးပေါ်လူနာနဲ့အရေးကြီးတာချင်းတူမလားတော့တိုင်မီခိုင်မီလို့ဟာအက်ဆီဒင့်ဖြစ်လို့ဟုတ်လားတယောက်နဲ့တယောက်ရိုက်ကြနှက်ကြလို့ဖြစ်လာပြီဆိုရင်ဒါအရေးပေါ်လေတောက်လျှောက်မကုရင်တော့ဘာဖြစ်မှာတော့ဒုက္ခရောက်မှာပေါ့နော်အဲ့လိုပဲဘုဘုံတို့ရဲ့စိတ်တွေမှာတခါတည်းရန်အမျိုးမျိုးသောပျက်စီးမှုတွေကြောင့်တောကတွေပြိတွေဝါတွေကိုဆင်းရဲမှုတွေစိတ်ဆင်းရဲမှုတွေဆိုတာကြုံရအဲ့လိုတောကပရိဒေဝဒုက္ခဒေါမနတဥပယတာတရားတွေကြုံလာတဲ့အခါမျိုးမှာအရေးကြီးအဲ့ဒီချိန်မှာတရားကတော့နာကိုနာသင့်တယ်ပေါ့နော်တောကပရိဒေဝတော့အကြောင်းမျိုးမျိုးကြောင့်ဖြစ်တာပဲလေတလုံးနဲ့ပြောရရင်တော့ပျက်စီးမှုကြောင့်ဖြစ်တာပေါ့ဘုံဘုံတို့စိတ်တွေစိုးရိမ်ကြတယ်နောက်ဆင်းရဲကြတယ်ပူလောင်ကြတယ်နောက်ဆုံးငိုကြွေးကြတယ်နောက်ဆုံးအလွန်ပင်ပန်းပြီးတော့တက်သွားသည့်အထိဒုက္ခရောက်ကြတယ်ဆိုတာဘာနဲ့ကြုံလို့လဲလို့မေးရင်ပျက်စီးမှုနဲ့ကြုံလို့ပျက်စီးမှုကတော့မျိုးမျိုးပေါ့နှစ်စည်းဝါပြက်တာရှိမေးကျမကြီးပြက်တာရှိမေးနှစ်ကိုယ်ရဲ့ချစ်တဲ့ခင်တဲ့လူတွေနော်ဒုက္ခရောက်လို့တချို့သေဆုံးသွားလို့နော်ခွဲခွာသွားကြရတဲ့တနည်းအားဖြင့်အတူနေထိုင်မှုပျက်စီးသွားတာပေါ့ဟုတ်လားနောက်ဆုံးကိုယ်ခန္ဓာကိုယ်ကြီးပြက်တယ်ဒါကတော့အကြီးမားဆုံးသောပျက်စီးမှုပေါ့ အဲ့ဒီအကြီးမားဆုံးသောပျက်စီးမှုကတော့အကြီးမားဆုံးသောတောကပတိတေဝါကိုဖြစ်စေလိမ့်မယ်ပေါ့နော်အဲ့တော့ဘုမနုရဲ့စိတ်တွေကိုတောကပတိတေဝါမိတွေဘာကြောင့်တောက်လောင်တာလဲတလုံးနဲ့ပြောရင်အကြောင်းရှာလိုက်ရင်ပျက်စီးမှုဂျုံလို့ယန္တာရှင်မြတ်တွေပျက်စီးမှုဂျုံတယ်ဘာဖြစ်လို့သူတို့ကြတော့တောကပတိတေဝါမဖြစ်တယ်လဲဆိုရင်သူတို့ကဒီပျက်စီးတတ်တဲ့အရာတွေရဲ့ပုံမှာဆွဲလမ်းမှုတွေ့တာမှုလိုချင်မမောမှုဆိုတဲ့တဏှာလောဘတမှုရိယတန်ရောစင်တွေအကုန်လုံးပြတ်တောက်သွားပြီကုန်ခန်းသွားပြီဘုံဘုံတို့မှာတော့အဲ့ဒီတမှုရိယတန်ရောစင်တွေတဏှာလောဘတွေဟာအပြည့်ရှိနေတဲ့အတွေ့အကြုံပျက်စီးမှုကြုံတဲ့အချိန်မှာဒုက္ခရောက်ရတာတကယ်လက်တွေ့တရားခံအစ်စ်ကိုရှာမယ်ဆိုရင်တော့နော်အဲ့ဒီလောဘမကင်းသေးလို့ကိလေသာမကင်းသေးလို့ဘုံဘုံတို့တွေဟာစွရင်ညားတာငိုကြွေးကြတာဟုတ်လားအောင်စပျက်စီးမှုကြုံတိုင်းငိုရတာမှမဟုတ်ဘဲကိုဟုတ်လားအဲ့တော့ဘုံဘုံတို့အဲ့ဒီလိုမျိုးတောကပရိဒေဝတွေကြုံလာပြီအကြောင်းမျိုးမျိုးကြောင့်နစိတ်တွေဆင်းရဲလာပြီကိုယ်တွေဆင်းရဲလာပြီပူလောင်ပင်ပန်းလာပြီဆိုရင်အဲ့ဒီအချိန်ဟာဘာလို့တင်းတဲ့အချိန်လို့နားလဲရမှာလို့တရားနာတင်းတဲ့အချိန်လို့နားလဲရမှာအဲ့ဒီတရားညွန်ပြတဲ့နီလန်းကိုနော်ကျင့်သုံးရမယ့်အချိန်လိုက်နာရမယ့်အချိန်လို့နားလဲရမှာဘုမနိုရာသီဥတုအေးအေးလာပြီအရန်ကိုပဲဟုတ်လားရာသီဥတုအပူချိန်ကြီးကြာပြီးတော့အေးအေးလာပြီဆိုရင်ဘာလို့မလို့အနှွေးတွေဝတ်မဲစောင်းချုံမဲမိလုံးမဲခါရာသီဥတုကလွန်ပူးလာပြီဆိုရင်လည်းဘယ်လိုတော့နော်အေးချင်းချင်းလေးဖြစ်အောင်နေမယ်အရာကွန်ဖွင့်မယ်ပန်ကာဖွင့်မယ်ပေါ့နော်အခြေအနေကြည့်ပြီးတော့ဘုံဘုံတို့နေကြထိုင်ကြရတာဒါတို့ရုပ်ပိုင်းဆိုင်ရာအဆင်ပြေအောင်ကြိုးစားတာပေါ့နော်အဲ့လိုပဲစိတ်ပိုင်းဆိုင်ရာမှာတောကပတိဒေဝတွေလောင်းလာပြီဆိုရင်ဘာလုပ်ရမလဲတရားနာရမယ်နော်အဲ့လိုတရားနာလိုက်လို့ရှိရင်ဘုံဘုံတို့တွေရဲ့တန်တာမှာစိတ်မှာဖြစ်နေတဲ့ဒီယောဂါတရားဆေးကြောင့်ဒါမဖြစ်သွားနိုင်ဘူးပျောက်သွားနိုင်တယ်ပေါ့ရုပ်မှာယောဂဖြစ်တယ်ဆိုလို့ရှိရင်စိတ်ကူးဖို့လူတိုင်းကအမှတ်ရကြတယ်။ဒါပေမဲ့စိတ်မှာယောဂဖြစ်ပြီဟေးဆိုရင်တော့စိတ်ကူးဖို့တချို့ကြတော့သိပ်ပြီးတော့တတိမရကြဘူး။တချို့ဆိုရင်စိတ်ကိုကုရကောင်းမှတောင်မသိဘူးဒီလိုပဲဟိုလိုလိုဒီလိုလိုနဲ့နော်အဖြေမရမဲ့နေရာတွေအဖြေတွေရှာပြီးတော့နေကြတာတွေလွဲမားနေကြတာတွေမရှိဘူးလား။ဒါကြောင့်မလို့ဖုန်းဖုန်းတို့ဘယ်ချိန်တရားနာမလဲလို့မေးရင်တောကပတိတွေကနှိမ့်ဆက်မယ်ဆိုရင်တော့အဲ့ဒီအချိန်မှာအရေးကြီးကြီးတရားနာရမယ်အဲ့ဒီအချိန်မှာကိုယ့်ရဲ့စိတ်ကိုတောကမေပတိဒေဝမိမတောက်ဖို့မလောင်ဖို့အတွက်တရားရည်နဲ့ဘုံဘုံတို့အေးအေးချမ်းချမ်းဖြစ်အောင်ကြိုးပမ်းအားထုတ်သင့်တယ်ပေါ့ဟုတ်လားအဲ့ဒါမြတ်စွာဘုရားလက်ထက်ကလည်းပဲဒီလိုပျက်စီးမှုအမျိုးမျိုးကြောင့်တောကပတိဒေဝကျုံလာတဲ့အချိန်မှာဒီတရားရည်အေးကိုပဲနော်အာကိုအာရာပြုတ်ပြီးတော့ကိုယ့်ရဲ့စိတ်နှလုံးကိုချမ်းသာအောင်တတ်တာအောင်ကြိုးပမ်းအားထုတ်ခဲ့တဲ့နော်ဖြစ်ရည်အများကြီးရှိတာပဲလေဥပမာပြောမယ်ဆိုရင်ကုန်တိုင်းပေါ်ရတောင်မရှိဘူး။ဟိုဘုံဘုံတို့စီဝါပြက်လို့တောကဖြစ်တာ။ဟိုလဲပြက်လို့เนาะဂျုံငင်းကြီးရေတွေတည်းမျောသွားလို့အဲ့ရတဲ့ကမထနိုင်တော့အောင်တောကပတိတွေကနှိမ့်ဆက်တဲ့ပုံနာကြီးအကြောင်းဆိုရင်ဗုဒ္ဓဘာသာဝင်တွေအလွန်ကြားဘူးကြတယ်ပေါ့ဟုတ်လား။ဘုရားကလည်းလှူမယ်သူလည်းဘလို့တုံးမယ်ဆွဲမယ်လို့เนาะဒီဂျုံငင်းကြီးရရှိလာတဲ့အကျိုးမြတ်တွေကိုဘလို့သုံးမယ်လို့ခွဲဝေနေတော့မှာမနဲ့ဖြန်ရိတ်တော့မယ်ဆိုတော့ဒီနေ့လိုနေမျိုးမှာအရှိတာကိုဒီမြည့်ရည်ကြည့်ပြီးတော့တခါတည်းပျက်စီးသွားအေးရတဲ့အတောင်မထနိုင်ဘူးအဲ့ဒီမှာမြတ်စွာဘုရားကမ္မတောဇာယတိသောကောကမ္မတောဇာယတိဗျာကမ္မတောဝိပ္ပမုဒ္ဒတနတ္ထိသောကောကုတောဗျာဒီကာမလို့ဆိုတဲ့ဝိထုကာမကိလေသာကာမဝိထုကာမဆိုတာလိုချင်မမောဘွေရအာယုန်တွေကိုပြောတာကိလေသာကာမဆိုတော့အဲ့ဒီအာယုန်တွေရဲ့ပုံမှာလှူချင်းနေတာရချင်းနေတာကိုပြောတာအဲ့ဒီဝိထုကာမကိလေသာကာမနှစ်ဖြာသောကာမတရားတို့ကြောင့်တတ္တဝါတွေရဲ့တဏ္ဍာမှာစိုးရိမ်ခြင်းဆိုတာဖြစ်လာတယ်။ကြောက်မဲ့ဖွယ်ရဘေးတွေဆိုတာဖြစ်လာတယ်။နော်ကာမကလွတ်ကြတဲ့ပုံကိုယ်တွေဟာဘယ်မှာလာပြီးတော့စိုးရိမ်ခြင်းတွေကြောက်မဲ့ဖွယ်ရဘေးတွေဖြစ်မလို့လို့မြတ်စွာဘုရားဟောတယ်။ဒါဓမ္မဝဒပါဠိတော်မှာလာတဲ့ထေသနာလေးနောက်တော့အဲ့ဒီပုံသားကြီးကိုပဲမြတ်စွာဘုရားကာမတုတ်တန်ဆိုတာလည်းဟောတယ်အဆုံးမှာသူ့ရဲ့စိတ်နှလုံးမှာလောင်နေတဲ့တောကမီးဟာငြိမ့်သွားတာပဲအဲဒီကာမတုတ်တန်ဆိုရင်အလွန်ကောင်းတာပဲเนาะကြားဘူးကြမယ်ထင်ပါတယ်ဂါထာ6ပုဒ်နဲ့တန်းစာစင်ထားတဲ့ကာမတုတ်တန်ဆိုတာအနှစ်ချုပ်လေးပြောရလို့ရှိရင်ကိုလိုချင်နေတာလေးရပြီဆိုရင်တတ္တဝါတွေရဲ့စိတ်ဟာအလွန်မှပျော်ကြတယ်နှစ်သက်ကိုဖြစ်ချင်တာလေးဖြစ်ပြီးကိုလိုချင်တာလေးရပြီဆိုပျော်တယ်အဲအဲ့ဒီပျော်တာကပြင်းဒုက္ခရောက်ဖို့အကြောင်းတရားဖြစ်မယ်ဘယ်ချိန်လဲဆိုတော့ပျက်စီးတဲ့အချိန်ကိုလိုချင်တာရပြီဆိုရင်ပျော်တယ်ပျော်ရင်ပျော်သလောက်အဲ့ဒီကိုရထားတာလေးပြက်ပြီဟေးဆိုတာနဲ့အလွန်ကိုတုံလှုပ်ချောက်ချပြီးတော့ဒုက္ခရောက်ကြရတယ်အဲ့ ဒါမြတ်စွာဘုရားတော့တန်လဝိဓောဝရုပတိမြားမှန်ခါရတဲ့သာသမင်လို့ပဲတဲ့မြားတန်လန်းနဲ့လူလှိမ့်ပြီးနေရတယ်လို့မျက်စိနဲ့မနေမမြင်နိုင်တဲ့မြားကိုယ်စိတ်နှလုံးကိုဝင်ဆူးတာပေါ့နော်ပြည်စုံတော့ဝမ်းတာခဲ့ရတယ်လို့ပျက်စီးတဲ့အချိန်မှာကြေကွဲရတယ်ပူလောင်ရတယ်ဆင်းရဲရတယ်ပင်ပန်းရတယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားကကာမဆိုတာမွေရဲ့ခေါင်းကိုခြေတော့နဲ့မနှင်းမိအောင်ရှောင်းတယ်လို့မျိုးရှောင်းနိုင်မှသာနဲ့တတ္တာရမယ်လို့ဟောတယ်။ပြီးတဲ့ဥမာလွန်ထိမိရဲ့နော်။မွေခေါင်းကိုရှောင်းတယ်လို့မျိုးလေ gain ။မွေအမိလို့တောင်ပြောဘူးနော်။မွေတကောင်တွေ့တယ်ဆိုရင်ဘယ်နေရာကိုကိုကအကျဉ်းအကျဉ်းအကျဉ်းကြားတဲ့တွေ့ပြီဆိုလို့ရှိရင်ဘာကိုအဓိကထရှောင်းခေါင်းကိုရှောင်းရမှာဟုတ်လား။အော်ဒုက္ခပေးမှာ။ဟုတ်လား။တကယ်လို့မရှောင်နိုင်ဘူးဟိကာမကိုမပေးနိုင်ဘူးဟိဆိုရင်တော့နော်လှေပေါက်ကြီးနဲ့ရေလန်းခရီးကိုသွားတဲ့လူဟာသူ့လှေထဲကိုရေတွေကအမြဲဝင်နေတယ်လို့အဲ့ဒီလူရဲ့ဘဝမှာဆင်းရဲမှုတွေနော်ဘေးတွေရန်တွေဒုက္ခတွေဟာအမြဲဝင်နေမှာပဲနှောက်ရှက်နေမှာပဲတဲ့ကာမကိုမစွန့်မဲနဲ့ဆင်းရဲဒုက္ခတွေကဘုံဘုံတို့ဟာမလွတ်မြောက်နိုင်ဘူးသဘောပေါက်ရလားတော့ကာမကိုမရှောင်နိုင်ဘူးဟေးမစွန့်နိုင်ဘူးဟေးကာမနဲ့ပဲအတူတူနေမှာပဲဟေးဆိုရင်တော့မျောလင့်ထားဒုက္ခတွေလည်းပဲရှိနေလိမ့်မယ်ဆိုတာတော့လှေပေါက်ကြီးနဲ့ရေလန်းခီးသွားပြီဆိုရင်တော့လှေကပေါက်ကြီးဆိုမှတော့ရေကတော့ဝင်မှာပဲလေအဲ့တော့အနစ်မခံနိုင်တော့ဘာလို့မလဲဒီရေကိုခက်ခက်ပြင့်နေရမှာပေါ့ဒီလေကိုမစွန့်မနိုင်မချင်းဒီလေနဲ့ခီးသွားနေတဲ့မြတ်ကလပ်ပလုံးဒီလေတွေကရေကိုခတ်ထုတ်နေရတဲ့ဒုက္ခဘယ်ချိန်မှနစ်လိမလဲလို့စိုးရိမ်နေရတဲ့တောကတော့ဘာလို့နေမှာတော့ရှိနေမှာပဲအဲ့ဒီဥမာလေးတွေနဲ့ဟောရနော်ကာမတုတ်တန်ဆိုတာအဲ့ဒီဘုံသားကြီးတောကငြိမ့်တော်တာပဲဒါကာလေနဓမ္မတဝနာမဲလေမင်္ဂလာပေါ့ပြီးတော့ဘုံဘုံတို့အလွန်ထင်ရှားတဲ့အကြောင်းအရာလေးတွေခဏခဏလည်းပြောပြတဲ့အကြောင်းအရာလေးတွေရှိတယ်ဆိုကြပါစို့အဘယမင်းသားမိမိတာမင်းကြီးရဲ့တာလေစစ်ပွဲအနိုင်တိုက်နိုင်ခဲ့တယ်ဆိုပြီးတော့ဆုလက်အနေနဲ့အထင်းတန်းစီးတဲ့နဲ့တူတဲ့စီးတဲ့နေပေးတယ်အဲ့ဒီမှာကကြေတယ်မာလေးတယောက်ပါတယ်အဲ့ဒီကကြေတယ်မာလေးဆုံးသွားတာကြားဘူးတယ်မို့လားအမြဲစွာပဲဒီပြေးတာပဲသူလည်းပဲနော်အရေးပေါ်လူနာပေါ့ဟုတ်လားတောကပတိတွေကတောက်လာပြီဆိုတော့နော်ဆေးရုံမှာအရေးပေါ်ဌာနဆိုတာရှိတယ်ဟုတ်လားကင်းစာဌာနတီဗီဌာနဟာသူဌာနနဲ့သူအဲ့ဒီမှာဘာရှိတော့အရေးပေါ်ဌာနရှိတယ်အဲ့ဒီကတော့သူကရောက်လာရင်တောက်လျှောက်ကိုပဲလှုပ်ပေးရတာသူလည်းပြေးရတာပဲအဲ့ဒါမြတ်စွာဘုရားသူ့ကိုဘာပြောတော့ခန္ဓာကိုယ်ဆိုတာညံမဲ့တဲ့လူတွေရဲ့နှစ်မွန်းရာတဲ့ဒီခန္ဓာရဲ့အကြောင်းကိုမသိကြလို့စိုးရိမ်နေကြတာပူလောင်နေကြတာအဖေရမင်းသားကိုဟောတာနော်ခန္ဓာဆိုတာမသိသူတို့ရဲ့နှစ်မွန်းရာဆိုပြီးတော့မြတ်စွာဘုရားအဲ့ဒီမှာဧထပတ္တိမံလောကံစေတရာဇရထုပမံယထပါလိဝိတိရန္တိနတ္ထိတင်ကိုဝိဇာဏတံရပြီမို့လားလာကြကြည့်ကြအမှန်တိုင်းမြင်အောင်ကြည့်ကြဘာကိုကြည့်ရမှာတော့မိမိခန္ဓာသူတစ်ပါးခန္ဓာတည်းဟူသောဒီခန္ဓာလောကကြီးကိုကြည့်ကြစိတ်တရာဇရထုပမံနဲ့နော်စမ်းကြဲတဲ့မင်းစည်းတဲ့ယထာတစင်းနဲ့တူတဲ့ဒီခန္ဓာကိုယ်ကြီးဟုတ်လားရုပ်ပိုင်းဆိုင်ရာနာမ်ပိုင်းဆိုင်ရာအမျိုးမျိုးသောအင်္ဂါရပ်တွေနဲ့စုဖွဲ့ပြီးတော့တည်ဆောက်ထားတဲ့ဒီခန္ဓာယထာကြီးကိုဘယ်လိုလဲကြည့်ကြတဲ့ယထပါလိဝိတိရန္တိဒီခန္ဓာကြီးကြောင့်မသိတဲ့လူတွေကလောဘဒေါသမောဟတွေဖြစ်ပြီးတော့နောက်ဆုံးဘဝဒုက္ခတွေထဲမှာနှစ်သွားလိမ့်မယ်။နောက်ဆုံးအပေလေးပါးမှာနှစ်သွားလိမ့်မယ်တဲ့။ခန္ဓာကြောင့်မသိတဲ့လူနှစ်မယ်ပေါ့နော်။နတ္ထိသင်္ကောဝိဇာဏတံ။သိတဲ့လူတွေကတော့မနှစ်ဘူးလို့အဲ့ဒါလို့မြတ်စွာဘုရားဟောတာ။အဲ့ဒါသူလည်းသောကပတိတွေဝါတွေပြောက်ပြီးတော့နောက်ဆုံးသူကတော့တကယ့်ကိုပဲအာဇာနည်လို့ပြောအောင်နော်။ယဟန်ပြုတ်ပြီးတော့ယဟန်နာဖြစ်သွားတာ။အဘယမင်းသားဆိုတာ။မင်းသားစီစဉ်စွန့်ပြီးတော့နော်ဒီငြိမ်းချမ်းမှုအစ်စ်အမှန်ကိုရအောင်ကြိုးပမ်းအထောက်သွားတာပေါ့နော်။နောက်ပြီးတော့ထင်ရှားတဲ့အဖြစ်အပျက်တစ်ခုအရေးပေါ်လူနာလို့ပြောတော့သူတို့ကပဲဘုံမှာတော့တော့ပြီးတော့အမှတ်ရတယ်တန်တတိအမှတ်ကြီးဆိုတယ်လေသူလည်းဗာဖြစ်တော့ဒီလိုပဲအဖေရမင်းသားနဲ့ဖြစ်ရတူတယ်သူကတော့ဗိမိတာမင်းကြီးမဟုတ်သူကတော့ကောသလမင်းကြီးရဲ့အမှတ်အဲ့ဒါကောသလမင်းကြီးရဲ့စစ်အနိုင်တိုက်နိုင်ခဲ့လို့ဆိုပြီးတော့သူ့ကိုလည်းပဲနော်ဂုံပြုတဲ့အနေနဲ့အဲ့လိုဆုလက်တွေပေးတဲ့အခါမှာသူအလွန်ချစ်မြတ်နိုးတဲ့ကာကြီးတယ်မာလေးကလည်းဆုံးတယ်အဲ့ဒီမှာသူလည်းမြတ်စွာဘုရားတည်းကိုပြေးရတာပဲဟုတ်လားဒီမီးကိုမြတ်စွာဘုရားနှိမ့်နိုင်လိုက်မယ်ဆိုတဲ့ယုံကြည်ချက်သူတို့မှာရှိတယ်။အဲ့ဒါသူတို့ရဲ့ဘဝပါလာခဲ့တဲ့အမြင်ပေါ့ပါရမီလို့ခေါ်ကြပါစို့ဟုတ်လား။အဲ့ဒါနဲ့မြတ်စွာဘုရားဒီရောက်တော့မြတ်စွာဘုရားသူ့ကြတော့ဘလို့ဟောတော့သူ့ကိုဟောတဲ့တရားလေးကပို့လို့လေးနဲ့တယ်။ ရံပုပ်ဝေတံဝိတော်ရိဟိပစ္ဆာတိမာဟုကိဉ္စနံမိဇေစီနောဂဟိတတိဥပတံနောစရိတတိနော်ဖြစ်ခဲ့တာတွေ ਨੇ ပတ်သက်ပြီးတော့စိတ်ထဲမှာဘာအကုသို့မှမဖြစ်စေနဲ့တဲ့စိတ်ကိုတန့်ရှင်းအောင်တုတ်တင်ပလိုက်တဲ့ပြီးခဲ့ပြီးသားတွေကဘာမှရှိတော့တာမဟုတ်အဲ့ဒီဘာမှမရှိတော့တဲ့အရာတွေကကိုယ့်ရဲ့စိတ်ကိုနော်မှွေနှောက်ခြောက်ခြားပြီးတော့မနေစေနဲ့နော်ပြီးခဲ့တာတွေကိုပြီးခဲ့ပြီးမရှိတော့ဘူးလို့စိတ်ထဲမှာရှင်းရှင်းလင်းလင်းသဘောပေါက်အောင်လုပ်ပြီးတော့ဒီအတိတ်နဲ့ပတ်သက်ပြီးတော့စိတ်မှာအကုသို့အညစ်အကြေးမတင်အောင်တနည်းအားဖြင့်တင်ခဲ့မယ်ဆိုရင်လည်းတန့်ရှင်းသွားအောင်စေကြောတုတ်တင်ပြလိုက်တယ်။ယံပုပ္ပေတံဝိသောတေဟိပစ္ဆာတိမာဟုကိဉ္စနံဟောမရောက်သေးတဲ့အနာဂတ်အနာဂတ်နဲ့ပတ်သက်ပြီးတော့လည်းပဲဘုန်းဘုန်းတို့မှာတော့ကြောင်ကြခြင်းတောင့်တခြင်းတွေနဲ့ပူနေလောင်နေကြရတာတွေမရှိဘူးလား။ရှိရနော်။အဲ့ဒါကိုလည်းပါလို့အောင်တော့ရှင်းထုတ်ပြလိုက်တယ်။ယံပုပ္ပေတံဝိသောတိဟိပစ္ဆာတိမာဟုကိဉ္စနံလောလောဆယ်အခုပြစ္ဆုတ်ပါအခိုက်အတန့်မှာဖြစ်နေတဲ့အရာတွေနဲ့ပတ်သက်ပြီးတော့လည်းပဲနည်းနည်းလေးမှစိတ်ထဲမှာမစွဲလန်းအောင်နေတဲ့ဒါတွေလည်းပဲဖြစ်ပေါ်လာတဲ့ပျောက်ွယ်သွားတယ်လို့သူတို့ရဲ့အနိစ္စအချက်သူတို့ရဲ့တဘာဝတက်တက်ဖြစ်ပေါ်နေမှုကိုနားလည်အောင်လုပ်ပြီးတော့အခုလောလောဆယ်ဖြစ်နေတဲ့အရာနဲ့ပတ်သက်ပြီးတော့လည်းပဲမစွဲယူနဲ့မစွဲလန်းနေတဲ့မေဇေစီနောဂဟိတတိနော်ဒါငါဟာပဲဒါဟာငါပဲအဲ့လိုမရှိတဲ့အရာတွေမပါတဲ့အရာတွေကိုမှားမှားယွင်းယွင်းရှောက်ပြီးတော့စွဲလန်းမနေနဲ့ဟုတ်လားအဲ့ဒါဆိုလို့ရှိရင်ဥပတ္တနောစရိတ္တိတင်ဟာငြိမ်ငြိမ်ချမ်းချမ်းနေသွားရလိမ့်မယ်တဲ့ငြိမ်ချမ်းသွားလိမ့်မယ်တဲ့တင့်ရဲ့စိတ်ကလေးဟာငြိမ်အေးသွားလိမ့်မယ်ဥပတ္တနောစရိတ္တိငြိမ်အေးသွားလိမ့်မယ်တဲ့အဲ့ဒါသူလည်းဘာဖြစ်သွားတာတော့ချမ်းသာသွားတာပဲနောက်ဆုံးသူလည်းဘာဖြစ်သွားရဟန္တာဖြစ်သွားတာပဲဟုတ်လားဒါပါတော့ကာလီနာဓမ္မတဝနာဟုတ်လားအဲ့တော့ဘုန်းဘုန်းတို့ဒီကနေ့ညနေနေ့ဒါလေးတွေကပြောပြီးသားအကြောင်းအရာလေးတွေကိုဘုန်းဘုန်းကအကျဉ်းမြင့်လေးလောက်လေးပြောပြတာဒါပေမဲ့ပြောလဲပြောခြင်းတယ်သူတို့ကလည်းပဲပြောစရာအလွန်ကောင်းတာပဲဘယ်နှခါကြားလို့မှရိုးသွားတယ်လို့မရှိဘူးတရားဆိုတာဒါလေးကိုအနှစ်ချုပ်ပြီးတော့ပြောတာဒါပေမဲ့ဒီနေ့ညဘုန်းဘုန်းကနည်းနည်းလေးအခြေချက်ပြီးတော့ပြောခြင်းတဲ့အကြောင်းအရာလေးတစ်ခုဒီမှာမှတ်ထားတာရှိတယ်အဲ့ဒါတော့တိတ်ပြီးတော့မပြောဘူးသေးဘူးပေါ့နော်အဲ့ဒါဘာလဲဆိုတော့ဘုံဘုံတို့ဟောရှင်ဘရင်တပါးမုံဒမင်းလို့ခေါ်တယ်မြတ်စွာဘုရားလက်ထက်ကပါပဲအဲ့ဒါနာတရမထေရသူ့ကိုဟောတဲ့တရားလေးကိုအင်္ဂုတ္တပါဠိတော်ပင်စကနိဗ္ဗာန်ထဲမှာမှတ်တမ်းတင်ထားတယ်ဖြစ်ရက်ကလေးကဘယ်လိုလဲဆိုတော့အဲ့ဒီမုံဒမင်းရဲ့မိဖုရားဗဒ္ဒာလို့အမည်ရတဲ့မိဖုရားရုတ်တရက်ဆုံးအလွန်ချစ်မြတ်နိုးတဲ့မိဖုရားကြီးဖြစ်တဲ့အတွက်ကြောင့်သူအလွန်မင်းကိုပဲစိတ်ဆင်းရဲရတယ်ပေါ့ဘလောက်ထိဆင်းရဲတုံဆိုလို့ရှိရင်သူအစာအသောက်တွေဖြတ်တယ်တိုင်းရည်ပြည်ကလည်းဘာမှမစီစဉ်တော့ဘူးเนาะဘလောက်ထိသူကလှုပ်တာတုံဆိုတော့ရွှေတိုင်ဆိုးပိယကကိုခေါ်ပြီးတော့ဟိုတန်ခေါင်းကြီးလှုပ်ခိုင်းတယ်အဲ့ဒါကိုစီတွေအပြည့်ထည့်ပြီးတော့ဒီသူ့မိဖုရားရဲ့ရုပ်ကလပ်ကိုအဲ့ဒီတည်းထည့်စီတွေထည့်ပြီးတော့အပေါ်ခေါင်းတစ်ခုနဲ့အုပ်ထားဒါဆိုလို့ရှိရင်ငါမိဖုရားကငါကြာရာကြည့်လို့ရမယ်ပေါ့နော်အဲ့ဒီနားမှာပဲနေတယ်တောကပတိတွေကအလွန်ကြီးကြီးမားမားတောက်လောင်နေတယ်သူရဲ့ဒီရွှေတိုင်ဆိုးကမိတ်ဆွေကောင်းလို့ပြောရမယ်ဩငါတို့ရှင်ဘီရင်နော်အကြီးကြီးဒုက္ခရောက်နေတာဒီနိုင်ငံထဲမှာလည်းပညာရှိလို့အမိခန့်တဲ့တမနာပြမနာတွေလည်းအများကြီးရှိတာအဲ့တော့ငါဘယ်သူနဲ့မြန်တွေ့ပေးရမယ်ဩစဉ်းစားအဲ့ဒီမှာရှင်နာတရဆိုတာယဟန္တာလို့နာမည်ကြီးတယ်အပညာရှိတယ်လို့လည်းနာမည်ကြီးတယ်။နော်အသက်ကောင်အားဖြင့်လည်းကြီးတယ်ဆိုပြီးတော့ငါသူနဲ့တွေ့ပေးမယ်ဆိုပြီးတော့သူ့ရဲ့စီစဉ်မှုကြောင့်လို့ဆိုကြပါစို့အတူချုပ်ပြောရရင်အဲ့ဒီရှင်ဘုရင်ကအဲ့ဒီနာရဒမထေမျက်စီကိုသွားတယ်။ဟိုရောက်တဲ့ခါကျတော့အကျိုးအကြောင်းရှောက်ထား။ရှောက်တဲ့အခါမှာအဲ့ဒီနာရဒမထေကသူ့ကိုဟောတာ။အဲ့ဒီတရားလေးပေါ့နော်။ပျက်စီးမှုနဲ့နော်ကျင်ဝတဲ့အခါကလာမျိုးမှာအထူးသဖြင့်နှလုံးသွင်းတဲ့တရားမျိုးပေါ့။အဲ့မှာသူကဘာဟောတုံဆိုတော့ဘုံဘုံတို့အနှစ်ချုပ်ကလေးပဲပြောကြည့်မယ်နော်လောကမှာတရား၅မျိုးနဲ့ကြုံလာတွေ့လာပြီဆိုရင်ရှောင်လို့မရဘူးဘယ်သူမှလွန်ငင်းချမ်းသာဝင်မရှိဘူးအလုံးဒါတွေ့ကိုတွေ့ရမယ်ကြုံကိုကြုံရမယ်တရားမျိုးဖြစ်တယ်တဲ့အဲ့ဒီတရား၅မျိုးကဘာလဲဆိုတော့စရာရယ်ဖြာတိရယ်မရဏရယ်ခရရယ်နတ္တနရယ်နော်စရာဖြာတိမရဏတော့သိရနော်အိုခြင်းနာခြင်းတေခြင်းဟုတ်လားခရဆိုတာကုံခန်းခြင်းဘုန်းဘုန်းတို့ဒီမှာရှိနေတဲ့အရာတွေဖြစ်နေတဲ့မြင်နေတဲ့အရာတွေဟာကုံသွားတတ်တဲ့အရာတွေကြီးပဲကိုဘုန်းဘုန်းတို့ရဲ့အဖေ ปูรีบัวรีไปยောက်ตัวกုံตัวไปมะเมียนดองมะเมียนอ่อเอาล่ะยีโอเรียยีรีโอตอกไล่เตกုံกုံกုံกုံตัวรีနောက်ထပ်ထက်ထည့်နေလို့ဒါရေအမြဲရှိနေတယ်လို့ထင်နေရတာ哦လူတွေကုန်းကုန်းကုန်းကုန်းသွားတာမရှိဘူးလားနဲခရဆိုတာကုန်းနတ္တနာဆိုတာပြက်တယ်အကောင်းအတိုင်းအမြဲတမ်းသွားနေတာမဟုတ်ဘူးပြက်စီးကျမ်းမာရေးကလည်းပြက်စီးတယ်နုပြိုခြင်းကလည်းပြက်စီးတယ်ရှင်သန်ခြင်းကလည်းပြက်စီးတယ်ပိုင်ဆိုင်မှုကလည်းပြက်စီးတယ်တရား၅မျိုးအိုခြင်းနာခြင်းသေခြင်းကုန်ခြင်းပြက်ခြင်းဒါတွေကျုံလာပြီဆိုရင်ဒါတွေမကြုံပါစေနဲ့လို့ဘယ်သူမှတောင့်တလို့မရနိုင်ဘူးတဲ့အဲ့ဒါတွေကြုံလာတဲ့အချိန်မှာညံမဲ့တဲ့ပုံကိုယ်တွေကအလွန်အမင်းစိုးရင်ကြတယ်ပူဆွေးကြတယ်ငိုကြွေးကြတယ်အဲ့လိုစိုးရင်ကြီးရပြည့်သူ့ဘာဖြစ်တုံးတဲ့အစားပြက်လိမ့်မယ်တဲ့မစားချင်မတောက်ချင်ဖြစ်လိမ့်မယ်တဲ့ဟုတ်တယ်စိတ်ထဲမှာစိုးရင်မှုဖြစ်သွားတယ်ဆိုရင်စားရင်တောက်ချင်စိတ်ကတခါတည်းပါဖြစ်သွားတော့ကိုုံသွားကြောက်လွန်အားကြောက်လန့်လွန်အားကြီးရင်လည်းစားချင်တောက်ချင်စိတ်ပြတ်သွားတာပဲနော်အစားတော့ပြက်လိမ့်မယ်တဲ့ပြီးရင်ကိုယ့်ရဲ့ရုပ်ရည်ဟာအယောင်ဝါကျပြီးတော့ကြည့်ရတာလည်းပဲမကောင်းတဲ့အနေအထားရုပ်ရှင်အင်ကမလှမပအနေအထားနွမ်းနေနေတဲ့ပူနေတဲ့ရုပ်ဟာတိတာကြီးပဲရုပ်ပြက်သွားတော့နော်အစားပြက်တယ်ပြီးရင်ပါတော့ရုပ်ပြက်သွားတယ်ပြက်ဒီမှာမထင်မကြီးကပြောတယ်ကွာသူကလက်တွေ့အလွန်ကျကိုယ်မုန်းတဲ့လူတွေဝမ်းသာလိမ့်မယ်တဲ့ကိုယ်ပျက်စီးမှုတွေကြုံလို့တောကပရိဒေဝါတွေနဲ့အပူတွေကြီးဖြစ်နေကိုယ့်ကိုမုန်းတဲ့လူတွေကဝမ်းသာမယ်ဒါတွေမကောက်ကိုယ့်ကိုချစ်တဲ့လူတွေစိတ်ဒုက္ခရောက်လိမ့်မယ်တဲ့ကိုယ့်ကိုချစ်တဲ့လူတွေဝမ်းနေကြရလိမ့်မယ်ကိုယ်ကလည်းမုန်းတဲ့လူတွေကြီးရှိတာမဟုတ်ချစ်တဲ့လူကလည်းရှိသေးတာ哦ဟုတ်လားဒါကြောင့်မလို့ဒီပူလောင်ခြင်းဟာစိုးရိမ်ခြင်းဟာဘာအကျိုးမှမရှိဘူးတဲ့လူတွေဟာကိုယ့်ကိုယ်ကိုပူလောင်အောင်လုပ်နေတာငြင်းအေးအောင်လဲကိုယ့်ကိုယ်ကိုငြင်းအေးအောင်လုပ်တာဘယ်သူမှကိုယ့်ကိုပူအောင်လုပ်လို့မရဘူးဘယ်သူမှကိုယ့်ကိုငြင်းအောင်လုပ်လို့မရဘူးဆိုတာကိုပြောတာအဲ့လိုပြောပြီးတော့မထေမြတ်ကြီးကတကယ်လို့ဒီတရား၅မျိုးတွေ့လာလို့စိုးရိမ်ပဲဆိုရင်မစိုးရိမ်အောင်ကိုယ့်ကိုယ်ကိုဆင်ញင်ရဘယ်လိုဆင်ញင်ရမလို့အခုပြောတဲ့အတိုင်းပဲဆင်ញင်ရမယ်သူကစိုးရိမ်ခြင်းအဖြစ်အကျိုးမရှိဘူးအစားပြက်လိမ့်မယ်ရုပ်ပြက်လိမ့်မယ်မုန်းတဲ့လူတွေဝမ်းသာလိမ့်မယ်ချစ်တဲ့သူတွေဝမ်းလဲလိမ့်မယ်နော်ကိုယ့်ကိုယ်ကိုပူလောင်အောင်မလုပ်သင့်ဘူးကိုယ့်ကိုယ်ကိုငြင်းအေးအောင်လုပ်သင့်တယ်ပူလောင်ခြင်းကဘာအကျိုးမှမရှိဘူးဟုတ်လားအဲ့ဒါလိုစဉ်းစားဆင်ခြင်လိုက်တဲ့အခါမှာအော်ငါတယောက်တည်းဖြစ်နေတဲ့ကိစ္စတွေမဟုတ်ဘူးဒါတွေကတလောကလုံးဖြစ်နေတဲ့ကိစ္စလောကရဲ့သဘောလောကရဲ့အမှန်တဟဘူးမှရှောင်လို့မရဘူးလို့အားလုံးရဲ့အပေါ်မှာလည်းပဲဖြန့်ပြီးတော့အဲ့ဒါလိုလေးစဉ်းစားဆင်ခြင်လိုက်မယ်ဆိုရင်လောင်နေတဲ့သောကပိဋိဒေဝမိဟာငြိမ့်သွားလိမ့်မယ်အတရားနာရင်းနဲ့ဘင်းကြီးကအဲ့ဒါငြိမ့်နေတဲ့မိဟာဟုတ်လားအဲ့ဒါအဆုံးသက်လေးမှာပြောတာလေးကိုလည်းဘုမောအလွန်သဘောကျတယ်ဘာပြောတော့ဆိုတော့တစုံတရာပြဿနာတစ်ခုကြုံလာပြီဆိုရင်အစင်မပြေမှုဒုက္ခပေါ့ဘာလို့မဆိုလို့ဘလို့ဒုက္ခမျိုးပဲဖြစ်ဖြစ်ကြုံလာပြီဆိုလို့ရှိရင်ကိုယ်အစွမ်းရှိသလောက်ဒါကိုပြေလည်အောင်ကြိုးပမ်းအားထုတ်ရမယ်။နော်ဂါထာမန္တန်ရွတ်လို့ပြောင်းမယ်ဆိုရင်လည်းဂါထာမန္တန်ရွတ်လက်ပေးလို့ပြောင်းမယ်ဆိုရင်လည်းလက်ပေးဟုတ်လား။ဟာချစ်ဖွယ်ခင်ဖွယ်ပြောစိတ်သက်ညှိနှိုင်းလို့ပြောင်းမယ်ဆိုရင်စိတ်သက်ညှိနှိုင်းအကုန်လုံးဖြေရှင်းဒါဘာကြောင့်ဖြေလဲဒီဟာမဖြစ်အောင်ဘလို့လုပ်ရမလဲအကြောင်းကိုမြင်အောင်ကြည့်ရှာပညာရှိတွေနဲ့တိုင်ပင်ဆွေးနွေးသင့်ရင်ဆွေးနွေးရတဲ့အဖြေကိုလက်တွေ့လုပ်ပြီးတော့ဆိုလိုတာနီးမျိုးစုံနဲ့ဒါကိုပြေလည်သွားအောင်ဒီဒုက္ခကိုနော်ကြည်ရနဲ့သေသေးရနဲ့ပျောက်သွားအောင်နီးမျိုးစုံနဲ့ဘာလို့မလို့စူးစမ်းရမယ်လက်မလျှော့ရအောင်အင်းနောက်ဆက်ပြောတာလေးကပို့စဉ်းစားတဲ့အကောင်အဲ့လိုနီးမျိုးစုံနဲ့အစွမ်းရှိသလောက်တတိကုံထုတ်ပြီးတော့ကြိုးပမ်းအားထုတ်တော့လည်းပဲတစ်ခါတလေမှဒုက္ခကမငြိမ်ဘူးဘလောက်လှုပ်လို့မှဒုက္ခကမငြိမ်မှုဖြစ်เสียအကြောင်းရှိတော့ဖြစ်နေပြီဆိုရပါစို့ယောဂါတွေဖြစ်လာတယ်တက်ကြွတဲ့ဆရာဝန်တွေနဲ့ပတ်စံတဲ့အကုန်ကုန်ခံပြီးတော့အကုန်ကိုစွမ်းညံစွမ်းရှိသလောက်ဂိုင်းကုတော့ကုတာပဲဒါပေမဲ့ကုတဲ့ကြားတွေကပဲတချို့ပျောက်လားမပျောက်မပျောက်လို့ဒေသွားကြတာပေါ့ဟုတ်လားအဲ့လိုမျိုးနီးမျိုးစုံနဲ့ကြိုးပမ်းအားထုတ်တယ်မရဘူးဒီဒုက္ခကဖြစ်နေပြီဆိုရင်ဘလို့လုံးမလို့အော်ငါဘဝရာကြောင်ကံတရားတွေကိုပြုတ်ခဲ့လို့ဘဝရလာပြီရလာရင်ဒီဘဝမှာတော့ဖြစ်เสียအကြောင်းရှိရင်ဘာမှတားမရဘူးဖြစ်တာဟုတ်လားအဲ့ဒီဖြစ်လာတာကိုငါတတ်နိုင်တယ်မြတ်နီးမျိုးစုံနဲ့မဖြစ်အောင်ငါလုပ်ပြီးပြီအခုမရမရဘူးဆိုလို့ရှိရင်အော်လူရလို့ဖြစ်လာရင်လူဒုက္ခဆိုတာခံရဟုတ်လားတကယ်တမ်းကဘုန်းတို့ခန္ဓာမှာဖြစ်နေတဲ့ဒုက္ခတွေကဒီခန္ဓာကြီးဖြစ်နေလို့ကိုကြုံနေရတာအဲ့လိုကြုံရပြီဆိုလို့ရှိရင်အော်ဖြစ်เสียအကြောင်းရှိလို့ဖြစ်လာပြီဆိုပြီးတော့ကိုပြုတ်ခဲ့တဲ့ကံတွေကိုစဉ်းစားပြီးတော့ဘာလို့ရမလို့ဆိုတော့ သီးခံရမယ်တဲ့ဒါအကောင်းဆုံးနည်းကိုပြောတာနော်နည်းမျိုးစုံနဲ့စူးစမ်းမရဘူးဆိုရင်မှန်မှန်ကန်ကန်စဉ်းစားပြီးတော့ဒါကိုသီးခံသီးမခံမဲ့နဲ့ဒေါသတွေနဲ့မကျေနပ်ချက်တွေနဲ့တုံ့ပြန်နေမယ်ဆိုရင်လည်းအကျိုးရလဒ်ကပိုးတောင်ဆိုးသွားနိုင်တယ်ဟုတ်ရဲ့လားအဲ့ဒါလေးကိုဘုံဘုံကသဘောကျတာအဲ့လိုမျိုးနော်စရာဗျာတိမရဏခယနတနာအိုရင်းနာခြင်းတေခြင်းကုံခြင်းပြက်ခြင်းဒီတရား၅မျိုး ਨੇ ပတ်သက်လို့စိုးရိမ်မယ်ဆိုရင်မစိုးရိမ်အောင်ဒါငါတယောက်တည်းဖြစ်နေတဲ့ကိစ္စမို့အလုံးဖြစ်နေတဲ့ကိစ္စတော့စိုးရိမ်ခြင်းအဖြစ်အစာပြက်မယ်ရုပ်ပြက်မယ်ရန်သူဝမ်းသာမယ်ချစ်သူဝမ်းနည်းမယ်ဘာအကျိုးမှမရှိဘူးလို့စဉ်းစားပြီးတော့ကိုယ့်ကိုယ်ကိုငြိမ်းအေးအောင်နေနိုင်ရမယ်လို့အဲ့လိုမျိုးဟောတဲ့အခါကျတော့အတော်ကအကုန်ပျောက်ပျောက်တော့ရှင်ဗျာတဲ့ဒါကိုဘာတရားလို့ခေါ်ပါသလဲပေါ့ဒီဥစ္စာကိုတောကညောင်းကိုနှုတ်တဲ့တရားလို့ခေါ်တယ်ဟုတ်ပါတယ်ဗျာတပည့်ရဲ့နော်စိတ်နှလုံးဟာစူးနေတဲ့တောကညောင်းဟာတကယ်ကိုပဲထွက်သွားပြီပေါ့အဲ့ဒါနဲ့တခါတည်းအမိန်ပေးတယ်တဲ့ရွှေတိုင်းစုကိုကိုင်းဗဒ္ဒရဲ့အလောင်းကိုအကုန်လုံးတခါတည်းထုတ်ပြီးတော့မိသာရှို့လိုက်ကြတော့ဟာဒီနေ့ကစပြီးတော့ပွဲတော်လဲတဲမဲဟုတ်လားတိုင်းရင်ပြည်ကလည်းစီစဉ်မဲဆိုပြီးတော့ချမ်းချမ်းသာသာဖြစ်သွားတယ်ဆိုပြီးတော့အဲ့ဒါမှတ်တမ်းတင်ထားဒါပါလေကလေးနာဓမ္မတဝနာရဲ့စွန့်ကြီးလို့မဆိုနိုင်ဘူးလားဆွနေရနော်ဒါမျက်စွာပြလက်ထက်ကဖြစ်ခဲ့တဲ့ဖြစ်ပျက်တွေပေါ့ဘုဖုံးတို့ဘယ်တရားထဲမှလည်းမသိပါဘူးထည့်ပြီးတော့ဟောဥဒါလေးတခုရှိတယ်ဂျာမနီကနဲ့တူတယ်နော်ဒကမာကြီးတယောက်မေရီဖော့စတာဆိုတော့ခိတ္တဝိတာခာဆိုပြီးတော့သူ့ကိုနော်အလှူတန်းရဲ့ရောလွန်းလို့ဂုံပြူကြတာဗုဒ္ဓဘာသာဖြစ်တော့တာနောက်ပိုင်းမှာလေအဲ့ဘာလို့ဖြစ်သွားတာတော့ဆိုသူ့ရဲ့အကြောင်းတရားတွေကလည်းအံ့ဩစရာကောင်းသူကအလွန်ချမ်းသာတဲ့တတိယပဲအဲ့တော့သူ့ရဲ့ယောက်ျားသူ့သားနှစ်ယောက်ရှိတယ်သူမိသားစု၄ယောက်ပေါ့အဲ့တော့သူ့တကာကြီးရောသားနှစ်ယောက်ရောအကုန်လုံးအစီရင်ဖြစ်ပြီးတော့ရုပ်တရက်တည်တယ်တာမှထူးထူးဆန်းဆန်းနေဟိုတယောက်ကလေရင်ပြက်ကြပြီးတော့တည်တယ်တယောက်ကကားမောက်ပြီးတော့တည်တယ်တယောက်ကသင်းမောမောက်ပြီးတော့တည်တယ်ရေလန်းကုံလန်းလေလန်းနော်ကုံရေလေအယူးလို့ဖြစ်သွားတယ်ခမကြီးကနော်ဘယ်အစုံမနဲ့မှသူ့ရဲ့စိတ်နှလုံးမှာလောင်းနေတဲ့မိရမငြိမ်းဘူး။နော်သူကိုယ်ကိုယ်တဲ့ဘာသာတရားနဲ့သူတတ်နိုင်တဲ့များစူးစမ်းကြည့်တယ်မအောင်မြင်ဘူးမရဘူး။အဲ့ဒါနဲ့နော်စိတ်ပြေလက်ပြောက်လာမှာဟာဝိုင်ကြီးကိုသူသွားပြီးတော့အပန်းဖြေသလားမသိပါဘူး။ဘုံဘောင်ကောင်းကောင်းတော့မှတ်မိတော့သူအလွန်ချမ်းသာတဲ့လူတယောက်ပဲ။အဲ့မှာတိုက်တိုက်ဆိုင်ဆိုင်တီဟိုကနေပြီးတော့အနာဂါရိကဓမ္မပါဠိဆိုတဲ့သာသနာပြုဆရာကြီးတယောက်ရှိတယ်သူကဘုံကြီးတော့မဟုတ်ဘူးဒါပေမဲ့လူလဲရိုးရိုးလူမဟုတ်ဘူးရှင်ဘာသီလာစောင့်ထိန်းနေအနာဂါရိကအိမ်ယာမထောင်နေလူသူတော်ရှင်ပေါ့နော်အဲ့ဒါမြတ်စွာဘုရားရဲ့တရားကိုသူကဘာသာပေါင်းစုံတော့စီဝေးပြီးတော့ဘာသာပေါင်းစုံဒီဘာသာတရားနဲ့ပတ်သက်ပြီးတော့ပြောကြဆိုကြတဲ့ပွဲမှာသူကမြတ်စွာဘုရားရဲ့သစ္စာ၄ပါးတရားကိုဟောတာအဲ့ဒီသစ္စာ၄ပါးတရားကိုလီရီယိုကနေနားရတာနားထောင်ရတာပေါ့အဲ့ဒီမေရီဖော့စတာကားမကြဘူးလေဘဝဆိုတာဒုက္ခပဲရခြင်းမှုကြောင့်ဒုက္ခတွေဖြစ်နေတာเนาะဒီလောဘကိုနည်းနိုင်တယ်မြတ်နည်းအောင်လုံးမတတခွင့်ရမယ်လောဘချုပ်မှနောက်ဆုံးဒုက္ခတကယ်ချုပ်မယ်မှန်မှန်ကန်ကန်မြင်တဲ့တမာတိထိခေါင်းဆောင်တဲ့မဂ်ကင်ရှင်းပါမှသာလေเนาะလောဘကိုတကယ်ချုပ်ငြိမ်းစေတဲ့အကျင့်မြတ်ဖြစ်တယ်ဆိုပြီးတော့ဒုက္ခနဲ့ဒုက္ခရဲ့အကြောင်းတရားဒုက္ခငြိမ်းရာဒုက္ခငြိမ်းရာသို့ရောက်ကြောင်းအကျင့်အလွန်ပြည့်စုံတဲ့အပြည့်စုံဆုံးအကောင်းမွန်ဆုံးသစ္စာလေးပါးတရားဟောတာတကားမကြဘူးအဲ့ဒါလည်းကြားရောဟိုစိတ်ထဲပါရမီလည်းပါလာလို့နေမှာပေါ့နော်တစ်ချိန်တုန်းကကွဲကွာနေတဲ့နော်ဆွေတွေမျိုးတွေကိုပြန်တွေ့လိုက်ရတယ်လို့မျိုးများဖြစ်သွားမလားပေါ့သူ့စိတ်ထဲမှာနော်အသိဉာဏ်နေအော်ဒါတည်းဒီလိုပါလားလို့နားလေသွားတာပေါ့နော်အဲ့ဒါနောက်ဆုံးအဲ့ဒီအနာဂါရိကဓမ္မပါဠိကိုပင့်ပြီးတော့သူတရားတွေဆက်ပြီးတော့လေ့လာရင်းနဲ့အတူချုပ်ပြောရရင်တော့ဒီဗုဒ္ဓဃာယမှာသူလှူထားတာတွေအများကြီးသူဥစ္စာပစ္စည်းတွေကိုဒီသာသနာအတွက်ပဲအများကြီးအသုံးချသွားတယ်မဟုတ်။ဒါကြောင့်ခိတ္တဝိတာခါဆိုသူ့ကိုပြောရတာလေ။ဒါပါတော့ဆိုတော့နော်တင့်တော်တဲ့အချိန်မှာတရားကိုနားထောင်လိုက်ရတော့ဟုတ်လား။အဲ့တော့သမာဓိဋ္ဌိဆိုတဲ့အရေးအပါဆုံးအပြောင်းလဲကြီးပေါ့တတ္တဝါတွေမှာအကြီးမားဆုံးသောအပြောင်းအလဲကမိစ္ဆာဒိဋ္ဌိကနေတမာဒိဋ္ဌိအဖြစ်ပြောင်းလဲသွားတာပါဠိလိုပြောနေတော့တမျိုးကြီးပေါ့နော်မှားနေတဲ့အမြင်ရှိရာနေပြီးတော့အဲ့ဒီအမြင်မှားတွေပျောက်ပြီးတော့အမြင်မှန်ရောက်လာတာဒါအကြီးမားဆုံးသောအပြောင်းအလဲပဲဟုတ်လားအ 那没说别，哎，鸡毛都到漂来的呀，把这种皮子来了好的嘞。没啥地铁晓得，马云的有啥的细的晓得，不然多搞点马云的自家当的家呀路。阿勇你到我们的地家当，那龙洞呀嘞马路，那没啥地铁皮多了，谁他妈有马多了，面马多了呢？不然多搞点路晓得，门口的你俩家的自家当我家呀没，小你到我们的地家当，那龙洞嘞马没出路线呢？ဒါသမာဓိဋ္ဌိဆိုတဲ့အမြင်မှဖြစ်တယ်ပေါ့နော်။ဒါဘုံတို့ကာလိနဓမ္မတဝနမင်္ဂလာနော်ဘလောက်မြင့်မြတ်တယ်လဲကြီးကျယ်တယ်လဲဖြစ်အောင်ဘလောက်လှုပ်တဲ့တယ်လဲဆိုတာလေးကိုဒါတိုင်ဝိုင်းပြီးတော့ပြောနေတာပေါ့နော်။ဒါကဘုံတို့ပျက်စီးမှုအမျိုးမျိုးကြုံလို့တောကပတိတေဝဖြစ်လာတဲ့လူတွေဟာအရေးပေါ်လူနာနဲ့တူတယ်ဆိုတဲ့သဘောလေးဘုံကပြောတာနော်။အဲ့တော့ပျက်စီးမှုတွေထဲမှာစောစောကဘုံပြောခဲ့ပြီးဘယ်ပျက်စီးမှုဟာကိုယ့်ကိုအချင်းချောင်းနိုင်တယ်လဲတောကပတိတေဝမိကိုအတောက်လောင်နိုင်ဆုံးလဲလို့မေးရင်ကိုယ်ခန္ဓာကိုယ်ကြီးပျက်စီးမှုဟာကိုယ်အတွက်အကြီးမားဆုံးသောတောကပတိတိဘဝကိုဖြစ်စေတတ်တဲ့အကြောင်းတရားပဲဟုတ်လားကိုယ်ဖြစ်ပြီးဆိုရင်တော့ကျန်တာတွေကခေါင်းနဲ့မရှိတော့ဘူးဟုတ်လားအဲ့တော့ကိုယ်မှာအဲ့လိုဖြစ်လာပြီးဆိုရင်ကိုယ်ဘာလုပ်မလဲအဲဒါနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့တရားမင်းကြီးကြောင့်ပြောခြင်းစိတ်ရှိတယ်အဲ့တရားမင်းကတက္ကပညာသုတ်တံဆိုပြီးတော့မြတ်စွာဘုရားကိုသူကသွားမေးလို့မြတ်စွာဘုရားဖြေပြတယ်သုတ်တံကြီးရှိတယ်အဲ့ဒီသုတ်တံကြီးကိုနားပြီးတော့သောတာပန်ဖြစ်တာအဲ့ဒီသုတ်တံကြီးကိုဖြစ်ပေါ်လာဖို့တော့သူအမေးတွေသွားမေးမယ်မြတ်စွာဘုရားကြီးကတရားတွေသွားနားမယ်ဆိုတာဘာကြောင့်သွားနားခြင်းစိတ်ပေါက်တာတော့ဒီမှာကြောက်လို့သူကတိတယ်နောက်ဘယ်ချင်းဒီ9ရက်လာမသိဘူးတေတော့မှသူကတော့ဒီရှိတဲ့စီးတဲ့နေအကုန်စွန့်ရတော့မယ်ဆိုတာတိတယ်အနာကမသေးကြဘူးဆိုတာလည်းသိတယ်ဟုတ်လားအဲ့တော့ဒီမှာတောက်ပြီပေါ့မီးရနော်နက်ဖြစ်နေပြီမလို့တောက်ကမီးရပါဖြစ်နေပြီတောက်နေပြီအဲ့တော့အဲ့ဒါကိုငိမ့်အေးစေခြင်းလားသူ့စိတ်ထဲမှာဒီစည်းစိမ်တွေကိုလည်း तू မစွန့်နိုင်မစွန့်နိုင်တော့လည်းပဲအကြောင်းတရားကုန်ရင်အကျိုးတရားတော့ရက်စမြဲပဲလေဟုတ်လားအဲ့ဒါနဲ့မြတ်စွာဘုရားဒီမှာအဖြေရှိမယ်နီလန်းရှိမယ်လို့ तू ယုံကြည်တာပဲလေဒါအဖြေလားရှာကြတာလို့ဘုံဘုံကတော့အဲ့လိုမြင်တယ်ပေါ့ဟုတ်လားတောကပတိတွေကဖြစ်လို့တရားနာတယ်ဆိုရင်ဒါပါလို့တာတော့အဖြေရှာတာပဲလေအဲ့တော့အဖြေဆိုတာလည်းပဲရှာတိုင်းလည်းတွေ့ချင်မှတွေ့တာ哦တွေ့တဲ့အကြောင်းရှိမှတွေ့တာဟုတ်လားကိုရှာတဲ့နေရာမှန်မှသာလည်းတွေ့နိုင်တာကိုလိုချင်တာလေးရတယ်ဆိုတာကိုလိုချင်တာရှိနေမှသာလည်းရနိုင်တာ哦ကိုလိုချင်တာမရှိတဲ့နေရာသွားရှာလို့ရမလားမရအဲ့ဒါနဲ့တရားမင်းကမြတ်စွာဘုရားကြီးကိုရောက်လာပြီးတော့မေးတာပဲလေဒီတုတ်တန်ကြီးဘုံဘုံတို့အကျေတဝန်ဟောတာရှိပါတယ်မငြိမ်းချမ်းတာဘာကြောင့်လဲဆိုတော့ကောင်းစင်တယ်ဟုတ်လားမြတ်စွာဘုရားကိုမေးတာလေမြတ်စွာဘုရားလောကမှာရှိတဲ့ net တွေလူတွေဟာငြိမ်းငြိမ်းချမ်းချမ်းဘေးကင်းရန်ကင်းနော်ချမ်းချမ်းသာသာနေလို့ကြပါလေကဲနဲ့မငြိမ်းမချမ်းဘေးရန်မကင်းမရှင်းကြောက်ကြောက်လန့်လန့်နေနေကြတာဘာကြောင့်တော့အဲ့မှာမြတ်စွာဘုရားဘာကြောင့်လို့ဟောတော့ဣဒ္ဓမစ္စရိယမနာလုံမှုဝန္တုမှုဆိုတဲ့ဒီတန်ရောစဉ်ကြိုးနှချောင်းကြောင့်တတ္တဝါတွေဟာဘေးကင်းလို့တော့လည်းမကင်းကြဘူးငြိမ်းအေးလို့တော့လည်းမအေးကြဘူးရှုပ်ပြီးတော့ဒါမြင်အဲ့ဒီအိတ်တာမေစီရာကိုဘာကြောင့်ဖြစ်တာတော့ချစ်ချင်းမုံညင်းကြောင့်ဖြစ်တာတေချာစဉ်းစားရင်တော့အလွန်ကိုကောင်းတဲ့တရားတွေပဲနော်ချစ်ချင်းမုံညင်းရာကိုဘာကြောင့်ဖြစ်တာတော့ဟာကိုအလိုပြည့်ရင်ချစ်တာပဲကိုအလိုမကျရင်မုန်းတာပဲဒီအလိုဆန္ဒတစ်ခုကိုအကြောင်းပြုပြီးတော့ချစ်ချင်းမုံညင်းဆိုတာဖြစ်နေတာအဲ့လို့ဆိုရင်အဲ့ဒီအလိုဆန္ဒကိုဘာကြောင့်ဖြစ်တာတော့အတွေးတွေကြောင့်ဖြစ်နေတာတဲ့ကြံစီမှုဝိတ္တတွေကြောင့်ဖြစ်နေတာအဲ့ဒီဝိတ္တတွေရောဘာကြောင့်ဖြစ်နေတာတော့နော်ပပင်စတင်ညာလို့ဆိုတယ်တဏမာနဒိဋ္ဌိနဲ့ရှင်တဲ့အမှတ်တင်ညာတွေကြောင့်ဒီအတွေးတွေကလည်းဖြစ်နေတာအဲ့လိုမျိုးဆိုပြဟောပြီးတော့နော်မှီဝဲတဲ့တရားမမှီဝဲတဲ့တရားနော်မမှီဝဲတဲ့နာတွေကိုရှောင်ပြီးတော့မှီဝဲတဲ့နာတွေကိုဆောင်ပြီးတော့နော်သတိပဋ္ဌာန်တရားကိုပွားများမယ်ဆိုလို့ရှိရင်ချမ်းသာလိမ့်မယ်ဆိုပြီးတော့အဲ့လိုမျိုးဆိုပြဟောတာအဲ့ဒီသုတ်တံလဲနာလဲပြီးရောသောတာပန်ဖြစ်တယ်အဲ့ဒါမြတ်စွာဘုရားတရားကိုနာပြောသောတာပန်ဖြစ်เนาะသောတာပန်ဖြစ်ပြီးတော့အဲ့ဒီနာရင်သိပြီးတော့တရားအစ်စ်ပြန်ဖြစ်တယ်တဲ့ဘယ်သူမှမသိလိုက်ဘူးအဲ့ဒါမြတ်စွာဘုရားနဲ့တရားပဲသိတယ်အဲ့ဒီနာရင်သိပြီးတော့အဲ့ဒီနာရင်တရားအစ်စ်ပြန်ဖြစ်တယ်သောတာပန်ဖြစ်သွားပြီးတော့အနာကလည်းသူပူစရာကြောက်စရာမလိုတော့ဘူးငြိမ်းအေးသွားတယ်ပေါ့เนาะအလွန်အကြီးကျယ်ဆုံးလို့တောင်ဆိုနိုင်တဲ့အကျိုးရလက်ကို तू ရမသွားဘူးလားရသွားရနော် तू လားရှာတဲ့အဖြေတွေ့သွားရနော် तू လိုချင်တာရသွားတာဘယ်ကနေတဆင်ရသွားတာတော့တရားနာယူခြင်းကနေတဆင်ရသွားတာဟုတ်လား ဒါကြောင့်ကာလေနဓမ္မတဝနာမင်္ဂလာမှာဒီတက္ကပညာတုတ်တန်ရဲ့ဏိဒန်းလေးဟာပြောစရာအလွန်ကောင်းတယ်ဟုတ်လားတက္ကပညာတုတ်တန်နဲ့အဲ့ဒါတိတိကျကျလေးလေ့လာကြည့်တဲ့နယ်အလွန်ကျင့်ဝင်းတဲ့တုတ်တန်ကြီးပါဘုံတို့အဲ့ဒါတွေပြောဖို့တော့အချိန်မရှိပါဘူးဟုတ်လားအင်းဒါကကာလေနဓမ္မတဝနာမင်္ဂလာရှုတော့ရတယ်ပေါ့ကြည့်ပြီးတော့ဘုံဘုံကပြောနေတာဆက်ပြီးတော့ပြောချင်တော့ဆိုတော့ဒီဓမ္မတဝနာမင်္ဂလာနဲ့ပတ်သက်ပြီးတော့အတူယူစရာကောင်းတဲ့ဒကမာကြီးတယောက်ကြောင်းပေါ့နော်တို့အလုံးပြောကြကောင်းတယ်။ရသော်ပြရဲ့လက်ထက်ကအဝန္တိဇနပုတ်မှာကုလကရမြို့ဆိုတာရှိတယ်တဲ့။တာဝတိနဲ့ယူဇနာ120လောက်တောင်ဝေးတယ်ပစ္စံတတိအရပေါ့နော်။အဲ့ဒါရှင်မာကိစီမထေရအဲ့ဒီကိုသွားပြီးတော့သာသနာပြုတယ်လို့ဆိုကြပါစို့။မြတ်စွာဘုရားရဲ့အစုံအမတွေပြန်ပွားအောင်အဲ့ဒီမှာသွားပြီးတော့တည်င်းသုံး။အဲ့ဒီမှာသွားတည်င်းသုံးတဲ့အခါကျတော့အဲ့ဒီကုလကရမြို့ကအလွန်ချမ်းသာတဲ့နော်တထေမိသားစုတစုနော်ဒါဖြစ်တဲ့သောနာဆိုတဲ့ပုဂ္ဂိုလ်ကအလွန်ကြည်ညိုတယ်။အမြတ်စွာဘုရားရဲ့တရားတော်တွေကိုအလွန်ကြည်ညိုတယ်။ရှင်မကိစီကိုလည်းအလွန်ကြည်ညိုတယ်။ဒါကြောင့်သူကယဟန်ပြုပေးရစီခွန်တောင်းတယ်။တော်တော်နဲ့ခွင့်မပြုဘူး။ယဟန်ဘဝတပါးတည်းနေရတာ။သူများအိမ်လှည့်လည်ပြီးတော့စွန့်ခံစားရတာ။ဒါလွယ်ကူတဲ့အလုံမဟုတ်ဘူးဆိုပြီးတော့လက်မခံဘူး။ဒါနောက်ပိုင်းကျတော့သူ့ရဲ့တရားတရားကိုနော်တိတဲ့အတွေ့အကြုံလက်ခံတယ်ဆိုရပါစို့။နောက်ယဟန်ဖြစ်ပြီးသူ့အကြောင်းတွေပြောစရာတွေအများကြီးရန်ပြပြီးဆိုတော့နောက်ကြတော့မြတ်စွာဘုရားတည်ကိုသူ့ကိုလှွတ်တယ်ရှင်မကိစီကအဲ့ဒီရှင်သောနာမြတ်စွာဘုရားတည်ရောက်တော့မြတ်စွာဘုရားထူးခြားတဲ့ပုဂ္ဂိုလ်မှုလို့ပေါ့နော်သူနဲ့မြတ်စွာဘုရားနဲ့ခန္ဓာကုတီကြောင်းတတိုက်ထဲမှာတရင်သုံးအဲ့မနဲ့လင်းတဲ့အခါကျတော့မြတ်စွာဘုရားအဲ့ဒီကြောင်းတိုက်ထဲမှာနေရင်းနဲ့ပဲသူ့ကိုဩပါဠိတွေဒေသနာတွေကိုရွတ်ခိုင်းတယ်မြတ်စွာဘုရားရဲ့ဒေသနာတွေကိုရွတ်ခိုင်းတယ်အဋ္ဌကဝတ်မှာလာတဲ့ဂါထာတွေတဲ့အဲ့ဒါတွေကိုရွတ်ခိုင်းတယ်သူကလည်းရတယ်အဲ့ဒီဟာတွေကိုအဲ့ဒီဒေသနာတော်တွေကိုအရွတ်တာရွရွရွတ်တာမဟုတ်ဘူးသူကပါဠိသံနဲ့ဆိုတော့ဆိုလိုတာနော်ဓမ္မဂီတသံလေးပေါ့အောင်နည်းနည်းလေးအသံလေးထည့်ပြီးတော့ရွတ်တာတာယာကြည်နူးဝယ်လဲကောင်းသွားတာပေါ့အဲ့ဒါကိုမြတ်စွာဘုရားနာယူတယ်တဲ့သူရွတ်တာနာပြီးတော့မြတ်စွာဘုရားကောင်းလိုက်တာပေါ့နော်တာဓုခေါ်မြတ်စွာဘုရားတာဓုခေါ်အရန်နေလေကြားတယ်။အော်မြတ်စွာဘုရားတောင်းတာဓုခေါ်တယ်ဆိုဘယ်လိုပုဂ္ဂိုလ်မျိုးတော့။နော်ဒီရှင်သောနာကို။အဲ့မြတ်စွာဘုရားတာဓုခေါ်ပြီးဒီရေချားမဲ့မှာအကြောင်းဆောင်နဲ့ဒီနှယုတ်ကစိုးတွေဘုံမစိုးတွေနဲ့ဒီအကုန်လုံးတာဓုခေါ်ကြတယ်။အဲ့ဒါဗြဟ္မပြည်ထိတာဓုခေါ်ရတယ်နဲ့တည်းရ။အဲ့ဒါယူဇနာ120ဝေးတဲ့ကုလကရမြို့မှာရှိတယ်။သူ့ရဲ့မေတော်ကြီးအဲ့ဒီမေတော်ကြီးအိမ်မှာစောင့်နေတယ်။အိမ်ဆောင်နဲ့ကလည်းတာဓုခေါ်နေတယ်။အဲ့ဒီတာဓုခေါ်တဲ့အတန်ကိုမေတော်ကြီးကလည်းစောစီးစီးကြားတယ်။ကြားတဲ့အခါကျတော့ဟဲ့ဘယ်သူတော့တာဓုခေါ်တာဆိုအိမ်ဆောင်နဲ့ပါပေါ့။ဘာလို့တာဓုခေါ်တာတော့ငါဒီမှာနေတာကြာလာပြီတခါမှတာဓုခေါ်တာမကြားဘူးအခုမှဘာလို့တာဓုခေါ်တာတော့ဆို။အာငါမင်းကိုတာဓုခေါ်တာမဟုတ်ဘူးလို့ပြောတယ်။ငါ့ကိုတာဓုခေါ်တာမဟုတ်ရင်ဘယ်သူကိုခေါ်တာတော့။ဟိုးတာဝတိမြို့ဇေတဝန်အကြောင်းမှာမင်းရဲ့သားတောနာဒေသနာတော်တွေကိုအတန်ဒီအတန်တားနဲ့ရွတ်ဖတ်နေတာအဲ့ဒါမြတ်စွာဘုရားတာဓုခေါ်နေတာနတ်တွေလည်းတာဓုခေါ်တာဒါကြောင့်မလို့ငါလည်းတာဓုခေါ်တာအဲ့ဒါဒကမကြီးကကွဲပြားအောင်မေးတယ်မြတ်စွာဘုရားကသောနာကိုခေါ်တာလားသောနာကမြတ်စွာဘုရားကိုခေါ်တာလားမြတ်စွာဘုရားသောနာကိုခေါ်တာမဟုတ်ဘူးတဲ့သောနာကမြတ်စွာဘုရားကိုခေါ်တာဟာအော်ငါရဲ့သားကမြတ်စွာဘုရားကိုတောင်တရားဟောသလားပိဋိ၅မျိုးနဲ့ခန္ဓာကိုယ်ဟာပြည်နေတယ်တဲ့နှစ်သက်လုံးအာကြီးလို့ကျင့်တယ်လုံးလို့မိခင်ချင်းကိုချင်းစာချင်းတိနိုင်မယ်ပေါ့နော်ကျင်နယ်လွန်းလို့သဘောကျလွန်းလို့အဲ့ဒါနဲ့သူဘာဆက်စင်းသားတော့ဆိုတော့မြတ်စွာဘုရားကိုတောင်တရားဟောနိုင်တဲ့ငါသားငါ့ကိုလည်းပဲတေချာပေါက်တရားဟောနိုင်မှာပဲအဲ့လို့ဆိုရင်ငါသားပြန်လာလို့ရှိရင်တော့ငါတရားကိုကောင်းကောင်းနာမယ်ငါသားကိုငါတရားဟောခိုင်းမယ်ပေါ့နော်အဲ့ဒါသူစောင့်နေတာအချိန်ကြာတော့သားပြန်လာတဲ့အခါမှာအဲ့ဒါကိုသူလျှောက်တယ်မြတ်စွာဘုရားကိုတောင်နဲ့တေတာရုခေါ်နိုင်လောက်အောင်သားတရားဟောနိုင်တယ်ပေါ့အဲ့လိုဆိုရင်မေတော်ကြီးကိုလည်းတရားဟောပါဒီမြို့မှာရှိတဲ့လူတွေအကုန်လုံးနာယူအောင်တရားမန္တကြီးအကြီးဆောက်ပြီးတော့မြို့ထဲမှာတရားဝကြီးလှုပ်ချင်တယ်သူတရားနာချင်တယ်ဟောပါဆိုတာအဲ့ဒါမထေမြတ်ကလည်းပဲသီးခံတယ်ပေါ့နော်သီးခံတယ်ဆိုတာလက်ခံတယ်ဟောမယ်ပေါ့နော်အဲ့ဒါနဲ့ဆိုရပါစို့အဲ့ဒီတရားဟောမယ်ညာတော့လူတွေလည်းအများကြီးအဲ့ဒီမြို့ကြီးထဲမှာတရားဝကြီးလှုပ်ညာလုံးပေါက်ဟောတယ်တရားပေါ့အဲ့ဒါအဲ့ဒီနေ့မှာဘာဖြစ်တုံးဆိုတော့တရင်တွေကစောရရဆပြီးတော့ပွဲရကြီးကြီးရေလောက်တာဆိုတော့ပဝန်းကျင်ကိုပြန့်နှံ့နေတာ။အိုးတောနာမထေရမိခင်ကြီးတရားနာပါတယ်။ အလွန်ချမ်းသာတဲ့တတိအဲခိုးသား900တဲ့သူတို့ကလည်းအဲ့ဒီဟာကိုစောင့်နေတယ်အဲခိုးမလို့အိမ်ကိုသူများတရားနာသွားတရားနာသွားတဲ့အိမ်ကိုသူကသွားခိုးမှာသူဒီကမာကြီးရှိနေမဝင်ရဲဘူးအစီမံကောင်းလို့မို့လို့ဟုတ်လားအဲ့ဒါအိမ်ကလည်းဘလောက်ချမ်းသာဆိုအကာရန်ခုနှစ်ထပ်ချထားတယ်ကျုံသဘောမျိုးတွေတောင်ရှိနေတယ်အဲ့ဒါတခိုးတွေကငိုရင်းရစားပြီးတော့သူကမြေအောက်ကနေဥမင်တူးထားတာနော်ဥမင်တူးထားတာခွေးတွေလည်းအများကြီးမွေးထားတာရှိတယ်အဲ့ဒါမြေကြီးတွေကလည်းတူးပြီးတော့မှအိမ်ထဲကောင်မှအပေါ်ဖောက်ထက်ထွက်တာပေါ့နော်အဲ့ဒီနေညာအပေါ်ဖောက်ပြီးတော့ထွက်တယ်ကျွန်မတယောက်တည်းပဲအိမ်ကိုအဆောင်ထားခဲ့တာအိမ်လုံးချုပ်အကုန်သွားပြီးတရားနာအဲ့တော့တပြားတိုက်ကိုအရင်ဖွင့်တယ်တဲ့အဲ့တော့ခိုးသူကြီးကခေါင်းဆောင်ခိုးသားကြီးကတပည့်တွေကိုမာတာမင်းတို့အိမ်ကိုအကုန်လုံးသူကအစီအစဉ်ချထားတာပေါ့နော်ငါကတော့တရားပွဲကိုသွားမယ်တကယ်လို့ဒကမာကြီးကအိမ်ပြန်မယ်ဆိုလို့ရှိရင်တော့ငါအဲ့ဒီတရားပွဲတွေနဲ့ဟောဒီဓာတ်နဲ့ငါခုတ်တက်ပလိုက်မယ်မခုတ်လို့ရှိရင်မင်းတို့မိမှာ哦သူကဟုတ်လားအဲ့ဒီတင်ရုပ်ရုပ်ဖြစ်အောင်လုပ်ပလိုက်မယ်ပေါ့သူကသူကအဲ့ဒီမှာနေတာတပည့်တွေကိုအိမ်မှာသွားပြီးတော့လှုပ်ရှားရှိတာလှုပ်ခိုင်းတော့အဲ့လိုမျိုးတခိုးတွေကဖောက်ပြီးတော့အသပြတိုက်ကိုဖွင့်ပြီးဆိုတော့ကျွန်မမသိအောင်ထွက်ပြေးတယ်ဘယ်ရောက်လာလို့တရားပွဲရောက်လာတခင်မအိမ်မှာတခိုးတွေဝင်နေတယ်အတပြားတိုက်ကိုဖောက်တယ်ဟဲရေသူတို့ယူသွားပါစီရတယ်နေပါစီငါတရားနာပြတ်တယ်မလာဘူးလို့ပြောတယ်အဲ့ဒါကိုလည်းဘေးကစောင့်နေတဲ့တခိုးကြီးကကြားနေရတယ်အဲ့ဒါတခိုးအဲ့ဒီဟိုကကျွန်မပြန်သွားပြန်ရောပြန်သွားပြီးတော့ခဏနေတော့ငွေတိုက်ကိုဖောက်တာတွေ့တယ်ဟာငွေဆိုတော့ပိုဖိုးတန်တယ်ဆိုတော့ခါပြေးလာပြန်ပြီးတော့တခင်မငွေတိုက်ဖောက်နေပြီဆိုတော့ဟဲကန်ယူပါသေးသူတို့နိုင်တဲ့လောက်ပဲယူမှာယူပါစီလို့ပြောတယ်ငါတရားနာပြတ်တယ်ငါအိမ်မပြန်ဘူးလို့ပြောတယ်နောက်တစ်ခါရွှေတိုက်ကိုဖောက်နေတယ်သူအိမ်ပြန်သွားတော့ဟာရွှေဖောက်ရင်တော့ပို့ပြီးတော့နစ်နာမှာပေါ့နော်အဲ့ဒါနဲ့ပြန်လာပြီးတော့ပြောပြန်ရတယ်သခင်မရွှေတိုက်ဖောက်နေတယ်နင်ခဏခဏလာပြောနေတယ်အလိုက်မသိဘူးပေါ့နော်ရှိသမျှအကုန်ယူရင်ယူသွားပါစေနောက်တစ်ခါမှပြန်မလာနဲ့သူကမြန်မြန်အိမ်ပြန်လို့ပြောတယ်တခါတည်းနင်ဒီတစ်ခါပြန်လာလို့ရှင်နင်ဟိုငါလှုပ်ဆရာရှိတာလှုပ်မယ်ပေါ့နော်ကြိမ်ပေါင်းလှုပ်လိုက်တယ်မှာပြန်သွားအဲ့ကောင်မလေးလည်းပြန်မလာအဲ့ဒါဘူးဆိုကြားတယ်ဆိုဘေးကတခိုးကြီးကလည်းကြားတယ်ရတော့သူကစဉ်းစားနေတယ်အင်းဒီလိုဒကမာကြီးရဲ့အိမ်ကပစ္စည်းကိုယူရင်တော့ငါခေါင်းမိုးချိုးပဲပြစ်မလားခုနှစ်စိတ်ပဲကွဲရမလားမသိဘူးနော်ကြောက်သွားတယ်သူမယူရဲဘူးဟုတ်လားမယူရဲဘူးအဲ့ဒါနဲ့သူအဲ့ဒီအိမ်ကိုအမြန်သွားပြီးတော့သူ့တခိုးတွေကိုတဲတပည့်တွေကိုပြောတာပေါ့မင်းတို့ယူထားတဲ့ပစ္စည်းတွေကိုသူ့ငိုထားတဲ့အတိုင်းအကုန်ပြန်ထားလို့ခိုင်းတယ်အကုန်လုံးပြန်ထားဒကမာကြီးအိမ်ရောက်တဲ့အခါကျတော့ပစ္စည်းတွေကသူ့နေရာမှာသူအကုန်ရှိနေတယ်အမနဲ့လင်းမှာပဲသူပြန်လာတာနော်အဲ့ဒါကိုဓမ္မပဒထကရာတွေကရေးထားသေးတယ်ဓမ္မဟူရတ္ထတိဓမ္မစာတွေတရားစောင့်တဲ့လူတရားပြန်ပြီးတော့စောင့်ရှောက်တဲ့တာဟာတဘာဝပဲလို့အဲ့ဒါလိုလေးလည်းရေးထားတယ်ပေါ့အဲ့ဒါနဲ့ဖြစ်ရလေးကမဆုံးသေးဘူးသူကနော်အဲ့ဒီခိုးသားကြီးတွေက900လောက်ရှိတာဟိုခိုးသားကြီးကောင်းဆောင်တယ်နော်900လောက်အဲ့တော့နောက်နေ့ရောက်တဲ့အခါကျတော့သူ့ကိုလာပြီးတော့ဝှက်ချကြရှစ်ခိုးကြတောင်းပန်ကြဟဲ့ဘာဖြစ်လို့တော့မင်းတို့ဘာအပြစ်လုပ်ထားတာလဲအဲ့ဒီမှာအကျိုးအကြောင်းအကုန်ပြောပြတဲ့အခါကျတော့ငါခွန့်လွတ်ပါလေခွန့်လွတ်လို့ရှိရင်တင့်ရတာတောနာဒီမှာတို့ယဟန်ပြုပြရစီအဲ့ဒါကိုလည်းရှောက်ပေးပါမို့အဲ့ဒါနဲ့တခါတည်းသူတို့လည်းယဟန်ပြုကြတာယဟန်အပါ900ဖြစ်သွားတယ်ဒကမာကြီးရဲ့ကာလိနဓမ္မတဗနာမင်္ဂလာကကောင်းကျိုးဆင့်ပွားမြတ်တရားနာကြမပြတ်ပြီဆိုဟုတ်လားကောင်းကျိုးတွေဆက်ဆက်ပွားတော့တယ်မနော်အဲ့ဒါနဲ့မြတ်စွာဘုရားနောက်ကြတော့အဲ့ဒီယဟန်900တရားအထုတ်နေတဲ့အချိန်မှာဇေတောအကြောင်းတော်ကနေတကိုးတော်နဲ့လှမ်းပြီးတော့တရားဟောတယ်တဲ့ဟုတ်လားအဲ့ဒီဟောတဲ့တရားတွေကဂါထာ9ပုဒ်ဟောတာယဟန်900အဲ့ဒါဂါထာ4တဲ့ပုဒ်ဘုံဘုံဒီမှာမှတ်ထားတယ်သဘောကျတယ်တိဉ္စဘေခုဣမန္နာဝံတိတ္တတေလဟုမေတ္တတိစစ်တဝါရာခင်္စဒောဇင်သာတတော်နိဗ္ဗာန်မေဟိတိတတော်နိဗ္ဗာန်မေဟိတိနော်အဓိပ္ပာယ်ပါပြောဆိုတိဉ္စဘေခုဣမန္နာဝနော်တိတ္တာတေလဟုမေတ္တတိပါပြောအဓိပ္ပာယ်ခန္ဓာကိုယ်ကြီးကလှေကြီးတစ်စင်းနဲ့တူတယ်ပေါ့နော်တိဉ္စဘေခုဣမန္နာဝဒီခန္ဓာကိုယ်လှေတွေကနေပြီးတော့တဲ့မိစ္ဆာရေတွေကိုထုတ်ပလိုက်တဲ့မိစ္ဆာအတွေးတွေမှားယွင်းတဲ့အတွေးတွေဟာရေတွေပဲပေါ့နော်အဲ့ဒီရေကိုဘာလို့ရမလို့ထုတ်ပလိုက်တဲ့အဲ့လိုထုတ်ပြလိုက်လို့ရှိရင်တင့်ခန္ဓာကိုယ်လှေဟာပေါ်ပါသွားလိမ့်မယ်။အဲ့ဒီပေါ်ပါလဲလှေနဲ့နိဗ္ဗာန်တည်းဟူသောတစ်ဖက်ကန်းကိုသင်ကူးသွားတဲ့။ဥမာအလွန်ကောင်းတယ်နော်။စစ်တဝါရာခင်စဒောဇင်စတတော်နိဗ္ဗာန်မဟိတိ။အဲ့လိုပဲຢာကဆွေမဲ့မှုဒေါသမကျင့်တတ်မှုဆိုတဲ့ဒီအနှောင်ဖွဲ့တွေ ီဟာတွေကိုလည်းဖြတ်တောက်ပြီးတော့တင်သွားမယ်ဆိုလို့ရှိရင်နိဗ္ဗာန်ကိုတင်တော့ဟာရောက်လိမ့်မယ်အဲ့တော့ဒီဥစ္စာကနော်ကြည်ကြပြင်းပြန်စဉ်းစားရင်အလွန်ကောင်းတယ်နော်ဒီဂါထာလေးတွေကိုဖွင့်ဆိုတဲ့ဒီဒီအထက်ကရာတဲ့ပြောထားတဲ့စကားလေးတွေနဲ့တွဲမှိုင်းရင်ပို့တောင်ကောင်းသေးတယ်ခန္ဓာကိုယ်လှေမှာမျက်စိနာနာလျာကိုယ်စိတ်ဆိုတဲ့အပေါက်ကြီး6ပေါက်ရှိတယ်ဗောနော်အဲ့ဒီအပေါက်တွေကနေရေတွေဟာဝင်နေပေါ့ဟုတ်လားအဲ့ဒီရေတွေကဘာရေတွေတုံးဆိုတော့မိစ္ဆာဝိတက်မကောင်းတဲ့အတွေးတွေဗောနော်လောဘနဲ့ရှင်နဲ့ဒေါသနဲ့ရှင်နဲ့မောဟနဲ့ရှင်နဲ့အတွေးတွေပေါ့အဲ့ဒီအတွေးတွေကိုရေလို့တုံးတယ်ဟုတ်လားဒီဒွါရ6ပါးကိုပိတ်ရမယ်ဆိုတာတတိနဲ့ပိတ်ဆို့ရမယ်ဟုတ်လားတိထားပြီးတော့ပိတ်ဆို့ပိတ်ဆို့ပြီးတော့ဒီဒေါရတွေကြောင့်မလို့ဖြစ်နေတဲ့ရာဂဒေါသတွေဒီဟုသောရေတွေကိုလည်းဘာလို့ရမလဲပတ်ထုတ်ရမယ်လှေပေါက်နဲ့ခီးသွားတယ်စောစောတောင်ပြောတာလည်းပါသေးရဲ့နော်လှေပေါက်ကိုလည်းဘာလို့ဖို့လို့တော့ဖာဖို့ပိတ်ဖို့လို့မယ်ပေါ့နော်ငကိုဝင်ထားတဲ့ရေကိုလည်းဘာလို့မလို့ပတ်ထုတ်ဖို့လို့မယ်ဒါမှသာလေဒီလှေဟာပေါ့ပေါ့ပါပါလိုရာခီးကိုရောက်ဖို့အတွက်အဆင်ပြေမယ်ပေါ့ဒီဥမာလေးအလွန်ကောင်းတယ်နော်ဒါမျိုးခန္ဓာလှေတွေကနေပြီးတော့မိစ္ဆာဝိတက်ရေတွေကိုနော်သွန်ထုတ်ပစ်ပြီးတော့ပေါ်ပါတဲ့ခန္ဓာလေနဲ့နော်နိဗ္ဗာန်ကိုရောက်အောင်သွားရာဂဒေါသဆိုတဲ့ရေတွေကိုပယ်ထုတ်ပြီးတော့သွားလို့ပြောတာအဲ့ဒါအကုန်လုံးယန္တာဖြစ်ကြတယ်ဟုတ်လားဒါကဘုံဘုံကာလိနဓမ္မတဝန္တနဲ့ပတ်သက်ပြီးတော့ပြောမလို့ရှုဆောင်ထားတာနော်အဲ့တော့ဏိဂုံးပိုင်းမှာဂါထာလေးနှစ်ပုဒ်နဲ့ဘုံဘုံကအဆုံးသတ်ခြင်းအဲ့ဒီဂါထာနှစ်ပုဒ်ကနော်အမတို့လည်းယာပြီးသားပါပဲပထမဂါထာလေးကပါတော့ယံဗုဒ္ဓောဘာတိဝါစံခေမနိဗ္ဗာနပတ္တိယဒုက္ခတဏ္ဏကိရိယာယတာဝေဝါစာနာမုဒ္ဓမာလောကမှာစကားတကစကားတဲမှာမြတ်စွာဘုရားရဲ့စကားတော်ဟာအမျက်ဆုံးပဲတဲ့ဘာဖြစ်လို့တော့เนาะခေမနိဗ္ဗာနပတ္တိယဒုက္ခတဏ္ဏကိရိယာယဩမြတ်စွာဘုရားရဲ့စကားဆိုတာခေမဘေးကင်းချောင်းယံကင်းချောင်းဖြစ်တယ်နိဗ္ဗာနပတ္တိယငြိမ်းအေးရအစစ်ချမ်းသာအစစ်နိဗ္ဗာန်ကိုရခြင်းရဲ့အကြောင်းလည်းဖြစ်တယ်ဒုက္ခတဏ္ဍံကိရိယာယဆင်းရဲဒုက္ခအလုံးရဲ့အဆုံးကိုပြုရပြုချောင်းလည်းဖြစ်တယ်တဲ့အဲ့ဒါကြောင့်မို့လို့เนาะမြတ်စွာဘုရားပြောခဲ့တဲ့စကားတော်တွေဟာစကားတွေထဲမှာအမြတ်ဆုံးပဲတဲ့เนาะပရိနိဗ္ဗာန်ဆန်တဲ့ညเนาะဖျားဖြစ်တဲ့ညဒီညနဲ့ညရဲ့ကြားမှာမြတ်စွာဘုရားပြောခဲ့တဲ့စကားတွေဟာဒီတိုင်းမှန်တယ်ဒါကြောင့်မြတ်စွာဘုရားဒီတထာဂတဖြစ်တယ်လို့ဟောထားတာလည်းရှိတယ်ဒါမြတ်စွာဘုရားကိုယ်တော်တိုင်ဟောတာပဲဟာဖျားဖြစ်တဲ့ညကိလေသာပြိဋိဘံစံတယ်ဗောဓိပင်နဲ့ရွှေပလဲမှာအဲ့ဒီဖျားဖြစ်တဲ့ညကနေပြီးတော့ဘယ်ညတော့ခန္ဓာပြိဋိဘံစံတဲ့နောက်ဆုံးကဆုံလားပြည့်ဟုတ်လားအဲ့ဒီညနဲ့ညရဲ့ကြားမှာမြတ်စွာဘုရားပြောခဲ့တဲ့စကားတွေဟာပြောတဲ့အတိုင်းမှန်နေတဲ့ဒါကြောင့်မလို့မြတ်စွာဘုရားသည်တထာဂတဖြစ်တယ်ဗောအဲ့တော့ဆိုလိုတာကကိုနာယူရတဲ့ကိုကြားမဲ့စကားတွေဟာဒီလိုမျိုးမြတ်စွာဘုရားရဲ့ဒီလိုကောင်းမွန်တဲ့စကားတွေဖြစ်တယ်ဆိုတာလေးကိုနှလုံးသွင်းမိဖို့နော်စကားတကစကားတဲမှာမြတ်စွာဘုရားရဲ့စကားအကောင်းဆုံးအမြတ်ဆုံးနောက်တကားဒါပါတော့မဒုဒာနိပဟထာနိဒောတကာနိဟိတာနိစရေတေဝါချာနိသောတန်တိတေပိဒေညာနရုတ်တမမိရွေတော်ကောရမီမြတ်စွာဘုရားကိုလျှောက်ထားတဲ့ကထာဟုတ်လားမြတ်စွာဘုရားရဲ့စကားတော်တွေကိုကြားနာခွင့်ရတဲ့ပုဂ္ဂိုလ်တွေဟာရှိကောင်းမှုအထူးရှိခဲ့ကြတဲ့ပုဂ္ဂိုလ်တွေလို့ပြောတာအဲ့တော့မြတ်စွာဘုရားရဲ့စကားတော်ကိုသူကဘယ်လိုချီးမွမ်းတော့မတူတာနီးချိုတယ်မှန်လို့မဟုတ်ချိုတယ်ပြောတယ်နော်ပဟထာနီးနော်အလွန်တရာကောင်းမွန်နေဒောတကာနီးနော်အပြစ်တွေကိုတန့်ရှင်းစေတယ်ဟိတာနီးအကျိုးရှိပွားတွေကိုလည်းဖြစ်ထွန်းစေတယ်ဟုတ်လားအလွန်ကောင်းတဲ့အလွန်ချိုတဲ့မြတ်ဒေါသနော်အပြစ်ဒေါသတွေကိုလည်းပယ်ပျောက်နိုင်တဲ့အလွန်ကြီးမားတဲ့အကျိုးအန္တရာယ်ရှိတယ်မြတ်စွာဘုရားရဲ့စကားတော်တွေနော်တေပိဒေညာနရုတ်တမနော်ဒီစကားတွေကို나ယူခွင့်မှတ်သားခွင့်စဉ်းစားဆင်ခြင်ခွင့်နှလုံးသွင်းခွင့်ရတဲ့ပုံကိုယ်တွေဟာရှေးတုန်းကကောင်းမှုပါခဲ့လို့နော်ဒါကိုဘုံကံရှိတဲ့ပုံကိုယ်တွေဟာမြတ်စွာဘုရားရဲ့စကားတော်တွေကိုနားထောင်ခွင့်ရကြတယ်ကိုယ့်ရဲ့ကောင်းခဲ့တဲ့အကြောင်းတရားလေးကိုအသုံးချဖို့လိုတာပေါ့နော်အကြောင်းတရားကောင်းခဲ့လို့ဒါတွေနဲ့တွေ့ခွင့်ကြုံခွင့်ရတယ်အဲ့ဒါကိုကိုကတန်ဖိုးမထားသလိုလုပ်မယ်ဆိုရင်ကိုအခွင့်အရေးကိုကိုကိုယ်တိုင်ဆုံးရှုံးသွားအောင်လုပ်တယ်လို့မျိုးဖြစ်သွားနိုင်တယ်ပေါ့ဟုတ်လားဒါကြောင့်ဏိကုံးရုပ်ပြောနေတာဒါပဲစကားတကစကားတဲမှာမြတ်စွာဘုရားရဲ့စကားတော်ဟာအကောင်းဆုံးဒါကြောင့်မြတ်စွာဘုရားရဲ့စကားတော်တွေကိုကြားခွင့်ရတဲ့ပုဂ္ဂိုလ်တွေဟာရှိကောင်းမှုရှိခဲ့ရတဲ့ပုဂ္ဂိုလ်တွေဒါလေးတွေကိုဘုန်းဘုန်းတို့စဉ်းစားပြီးတော့မြတ်စွာဘုရားရဲ့အဆုံးအမတွေနဲ့ကိုယ့်ရဲ့စိတ်ဟာမကင်းကွာအောင်နှထားမယ်လို့ဒီလိုမျိုးစိတ်ရှိရမယ်ပေါ့နော် ဒါကြောင့်နေတိုင်းပဲချိန်လေးတရားနာမယ်ဆိုတာလေးကအမြင်မပြတ်ကြိုးပမ်းအထောက်တဲ့အရာပေါ့ဟုတ်လားဘယ်အချိန်မှတရားနာတင်လဲလို့မေးရင်တော့ကောင်းကျိုးရှင်ဘုရားမြတ်တရားနာကြမပြတ်ပေဆိုတဲ့အတိုင်းမပြတ်မပြတ်နာတာကောင်းဆုံးပဲဟုတ်လားတောကပတိဟိုမီးတောက်ပြီဆိုရင်တော့ဒီတရားဘက်ကိုချင့်ကပ်တာတကယ်တမ်းကနော်အဖြေရှိတဲ့နေရာကိုအဖြေရှာတာပဲလေဟုတ်လားဒါမှသာလေဘုန်းဘုန်းတို့ရဲ့စိတ်နှလုံးတွေဟာငြိမ်အေးမယ်ပေါ့ဟုတ်လားဒါကြောင့်ကာလေနဓမ္မတဝနနမျက်စွာဖဲရဲ့အစုံမတရားဒေသနာတွေကိုနာယူခြင်းအဖြစ်လည်းပဲမင်္ဂလာရှိအောင်ကြိုးစားနိုင်ကြတဲ့မင်္ဂလာရှိကြတဲ့ပုံကိုယ်တွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလတမာရီပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွန့်တက်တည်ကြောင်းဘုရားတပည့်တော်တို့သည်မညံဖုညံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပေးရစေကုန်သားဟုပတ္တနာအောင်စုပြုကြကုန်ရသတည်း